Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဇွန်လ10ရက်တောက်ကြနေညပဲ VOA စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ9ဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါတောသားရှင်များရှင်ဒီကနေ့ညပဲသတင်းတွေကိုကိုရနိုင်နဲ့ကျမနားလောက်လို့ပြောပြပေးမှာပါAmerican နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုသမ္မတ Barack Obama က Democratic Party သမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ။ Taliban တို့ကိုတိုက်နေတဲ့ Afghan တပ်သားတွေကို Afghan ရောက် American တပ်တွေကြည်ကြဲပြတ်ပြတ်ကူညီပေးဖို့သမ္မတ Obama ကအတည်ပြုပေးလိုက်ပါတယ်။တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ Syria နိုင်ငံကမြို့တစ်မြို့ကိုနိုင်ငံတကာကူညီရေးအဖွဲ့တွေတွားခွင့်ပြုဖို့ Syria အစိုးရကခွင့်ပြုလိုက်ပါပြီ။ဒီလိုအကြောင်းအရာတွေကိုကြားမှာပါမခွန်ညိုရေ
။ကောင်းပါပြီနှစ်လောက်ရေ။အခုမနေ့နာဆင်ရမယ့်သတင်းလာတွေထဲမှာတော့ဒီအရင်အစိုးရလက်ထက်အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးခွင့်ပြုတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဖို့အစိုးရတစ်ဖွဲ့ထားတဲ့27ရာစုပြည်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီကစီစဉ်နေပါတယ်
။အဲဒီသုံးဖွဲ့ကိုဆွေးနွေးရမယ်၊ကြီးတွေ့ရမယ်၊တွေ့ဆုံရမယ်၊ဆွေးနွေးရမယ်။အဲ့ဒါမှာတို့တို့ဘလို့ပါလာနိုင်မလဲဆိုတော့ကျွန်တော်အဖြေရှာလို့ရမယ်။အဲ့ဒါကိုအဲ့လိုဆွေးနွေးရမယ်၊တွေ့ဆုံရမယ်ဆိုတော့တော်တော်လေးတ
ော်တော်ကြီး။တမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနာဆင်ဖို့ရှိပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုဖွဲ့စည်းပုံပြင်ဆင်ရေးထက်အရင်ဦးစားပေးဆောင်ရွက်မယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းပြောထားပါတယ်။ဘာကြောင့်မလဲ။တဘာဝဘေးအန္တရာယ်ရှိတဲ့ဒေသတွေအတွက်အရေးပေါ်ကယ်ဆယ်ရေးရန်ပုံငွေကျပ်ဘီလီယံ20ကိုအရေးပေါ်အခြေအနေအတွက်အသုံးပြုသွားမယ်လို့လူကယ်ပြန်ဝင်ကြီးဌာနကပြောပါတယ်။စတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့အတူနောက်ပိုင်းမှာဥရောပဖလားအားကစားသတင်းလွှာသဘုတ်ကိုလည်းနာဆင်ကြရပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကကြီးညာပါမယ်ရှင်။
တာလီဘန်စစ်သွေးကြွတွေကိုတိုက်နေတဲ့အာဖဂန်တပ်သားတွေကိုအာဖဂန်ရောက်အမေရိကန်စစ်တပ်ကနေကြည်ကြဲပြန့်ပြန့်ကူညီပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကအတည်ပြုပေးလိုက်ပါတယ်။ဒီအစီအစဉ်သစ်ကိုလရယ်နဲ့ချီချအောင်ဆွေးနွေးပြီးမှတာလီဘန်တွေကိုလိုအပ်ရင်လေကြောင်းကနေတိုးမြင့်တိုက်ခိုက်ဖို့ခွင့်ပြုပေးလိုက်တာပါ။အာဖဂန်တပ်သားတွေနဲ့ပူးတွဲဆောင်ရွက်တဲ့အခါပိုးပြီးလက်ရုံညှိထွေးဖြစ်အောင်အမေရိကန်တပ်တွေကိုကြည်ကြဲပြန့်ပြန့်လုပ်ကိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ထဲမှာအမေရိကန်တပ်ဖွဲ့တွေလက်တွေ့ဝင်တိုက်ဖို့တော့မပါပါဘူး။အာဖဂန်နစ္စတန်မှာနိုင်ငံတကာတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုအဆုံးသတ်ပြီးတော့တာလီဘန်တွေကိုတိုက်ဖို့အာဖဂန်တပ်ဖွဲ့တွေပဲကြံခဲ့ပြီးတဲ့နောက်တနေ့ကျော်အကြာအာဖဂန်မှာအမေရိကန်စစ်ဘက်ရဲ့အခမ်းအနားကိုအခုဆုံးမြတ်ချက်ကထပ်ပြီးတော့သတ်မှတ်ပေးလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်အာဖဂန်ရောက်အမေရိကန်တပ်သား9800ကို2019ခုနှစ်မှာ9500အထိချော့ချသွားမယ်လို့သမ္မတအိုဘားမားပြောထားတဲ့ကာလမတိုင်ခင်6လအလိုမှာပဲဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အာဖဂန်တပ်တွေကတာလီဘန်တပုံတွေအပေါ်တိုက်ခိုက်တာတွေကိုမကြသေးခင်လတွေအတွင်းအရှိန်တိုးမြင့်ထားပါတယ်။2015ခုနှစ်အတွင်းအာဖဂန်အရက်သား3500ကျော်သေဆုံးပြီးတော့9500နီးပါးဒဏ်ရာရထားပြီးအများစုဟာတာလီဘန်တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton ကိုသမ္မတ Barack Obama ကဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ။ Republican Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ကိုအနိုင်ရဖို့ပါတီတွင်ညီညွတ်ရေးတည်ဆောက်တဲ့အနေနဲ့ Mrs. Clinton ရဲ့ပါတီတွင်ပြိုင်ဘက် Bernie Sanders နဲ့ကြာသပတေးနေ့ကတနအီကျော်ကြာတွေ့ဆုံအပြီးမှာပဲအခုလိုအဆိုပြုလိုက်တာဖြစ်ပါတယ်။ Hillary Clinton လောက်သမ္မတတာဝန်နဲ့ထိုက်တန်တဲ့သူတခြားမရှိနိုင်ဘူးလို့သူထင်တဲ့အကြောင်းသမ္မတတာဝန်ထမ်းဆောင်ဖို့လိုအပ်တဲ့ရည်စွမ်းသက်တည်အပြည့်ရှိသလိုစာနာနားလည်ပြီးကျင်နာသနာတတ်တဲ့သူတစ်ယောက်ဖြစ်တဲ့ Mrs. Clinton ကိုထောက်ခံတဲ့အကြောင်းနဲ့ Hillary နဲ့အတူရက်တီပြီးလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးသွားမယ်လို့ကလင်တန်လှုပ်ရှားမှုအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွေထဲမှာသမ္မတဥဘာမားကပြောသွားပါတယ်သမ္မတတာဝန်ဟာဘလောက်အထိခက်ခဲတယ်ဆိုတာကိုသူကောင်းကောင်းသိထားပြီးနိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမ္မတကရောဟောင်းတယောက်လည်းဖြစ်တဲ့ Mrs. Clinton အနေနဲ့ဒီတာဝန်ကိုကောင်းကောင်းယူနိုင်တယ်ဆိုတာကိုသူယုံကြည်တယ်လို့သမ္မတဥဘာမားကပြောသွားပါတယ်လာမယ့်ဗုဒ္ဓဟူးနေ့ Wisconsin ပြည်နယ်မှာပြုလုပ်မဲ့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးရေးပွဲမှာသမ္မတဥဘာမားပထမဆုံးအကြိမ်ပါဝင်စည်းရုံးရေးဆင့်မဲ့အကြောင်းသမ္မတအိမ်မီတော်ကပြောထားပါတယ်ခင်ဗျာ
နှလုံးအစားထုတ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်နိုင်ငံကထွက်ပြီး IS အစွန်ရောက်အကြမ်းဖက်သမားတွေနဲ့တွားပူပေါင်းခဲ့တဲ့အမေရိကန်နိုင်ငံသားမိုဟာမက်ဂျမယ်ကဝစ်ဟာအကြမ်းဖက်မှုဆွဲချက်နဲ့တရားရင်ဆိုင်ဖို့အမေရိကန်နိုင်ငံကိုပြန်ရောက်လာပါပြီ။ကြာရာပြည်နယ်မှာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမှာသူ့ကိုတရားရုံးတင်ခဲ့တာပါ။ IS တို့နဲ့ပူပေါင်းဖို့ထွက်သွားကြတဲ့ကဝစ်ကိုသူ့မိသားစုဝင်နဲ့အခုမှပထမဆုံးချိန်ပြန်တွေ့ကြရတာဖြစ်တယ်လို့သူ့ရဲ့အကြိုးဆောင်ရှင်တွေကပြောပါတယ်။မတ်လအတွင်းကတ်ဘက်ရှ်မာကာတပ်တွေကသူ့ကိုအီရတ်နိုင်ငံမြောက်ပိုင်းမှာဖမ်းဆီးလိုက်တဲ့အချိန်မှာပဲအသက်26နှစ်အရွယ်ကဝစ်အကြောင်းသတင်းတွေမှာအထင်ရှားစပြီးပါလာတာပါသူဟာစစ်မြေပြင်အတွင်းဖမ်းဆီးမိရတဲ့အမေရိကန်နိုင်ငံသား IS အကြမ်းဖက်သမားအနည်းငယ်ထဲကတယောက်ဖြစ်ပါတယ် IS တို့ကိုကူညီထောက်ပံ့တယ်ကူညီထောက်ပံ့ဖို့ကြံစီတယ်ဆိုပြီးကဝိစ်အပေါ်ဆွဲချက်တင်ထားတာပါဆွဲချက်တွေအတွက်အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်တော့အများဆုံးထောင်ဒဏ်20ဒဏ်ငွေဒေါ်လာ300ခွဲနဲ့အကျဉ်းချပြီးပြန်လို့ရင်တော့ဘဝတသက်သာစောင့်ကြည့်ခံရရမယ့်ပြစ်ဒဏ်တွေချမှတ်ခံရနိုင်ပါတယ်ကဝိစ်အနေနဲ့အပြစ်ရှိတယ်မရှိဘူးဆိုတာပြောဖို့မလိုအပ်တယ်လို့အစိုးရရဲ့တရားရုံးလျှောက်ထားချက်တွေကိုအလွန်အကျွံလိုက်ကြည့်တာမျိုးမလုပ်ဖို့လဲသူရဲ့ရှေ့တွေကသတိပေးထားပါတယ်ရှင်
ကွာလွန်ပူးကမ္ဘာအိုလံပစ်နဲ့ heavyweight champion ဟောင်းမိုဟာမက်အလီရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့အတွက်ကမ္ဘာတပ်ပွဲခေါင်းဆောင်တွေအထင်ကြီးပုဂ္ဂိုလ်တွေနဲ့သူ့ကိုချစ်ခင်သူထောင်နဲ့ချီပြီးတော့သူနေထိုင်ခဲ့တဲ့ Kentucky ပြည်နယ် Louisville မြို့ကိုကျော်တော်ပရိနေကတဲ့ကရောက်ရှိလာနေကြပြီဖြစ်ပါတယ်။ဒီထဲမှာတူရကီသမ္မတ Recep Tayyip Erdogan နဲ့မိသားစုလည်းပါဝင်ပါတယ်။နေ့လယ်နားနာရီ Louisville အားကစားရုံမှာရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြသမဲ့ဇာပနာအခမ်းအနားမှာတော့ American သမ္မတဟောင်း Bill Clinton နဲ့ Lucian Do Billy Crystal တို့ကအမတ်တရစကားပြောကြမှာဖြစ်ပါတယ်။သူရဲကောင်းတယောက်အဖြစ်ချီးကျူးသတ်မှတ်ခံထားသူတို့ရဲ့ဇာပနာအခမ်းအနားကိုကမ္ဘာတစ်ဝန်းရုပ်မြင်သံကြားတွေကနေစောင့်ကြည့်နေကြသူကလည်းထောင်ပေါင်းများစွာရှိပါတယ်။ကိုယ်ခွေတဲ့ဘာသာလူမျိုးနဲ့ယဉ်ကျေးမှုမတူကွဲပြားသူတွေကြားငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့တွန်းအားပေးခဲ့တဲ့မိုဟာမက်အလီကိုနောက်ဆုံးအကြိမ်ကာရဝပြုနှုတ်ဆက်ဖို့အခုလိုကဘာနတ်ကသူ့ကိုလေးစားချစ်ခင်သူတွေရောက်နေကြတာဖြစ်ပါတယ်။မကွဲလွန်ခဲ့တဲ့နှစ်ပိုင်းတွေကတည်းကသူ့ရဲ့ဇာပနာကိုဘလို့စီစဉ်ပါလို့မိုဟာမက်အလီကပြောခဲ့တဲ့အတိုင်းသူ့ရဲ့ဇာပနာအခမ်းအနားကိုမွတ်စလင်ထုံးနှန်းဆင်လာနဲ့အညီနှစ်ရက်တာဆုတောင်းပွဲကျင်းပနေပါတယ်။ဆုတောင်းပွဲကိုတက်ရောက်ခြင်းသူတွေအတွက်လက်မှတ်1000ခွဲနီးပါးအခမဲ့ဖြန့်ဝေပေးခဲ့ပါတယ်။အလီကိုကိဖ်ဟီလ်တင်ကြိုင်မှာမြုံနံသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတောက်ကြနေညာဖက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားနိုင်ငံအတွင်းကတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မြို့တစ်မြို့ကိုလင်းနှစ်အတွင်းပထမဆုံးအကြိမ်ဖြစ်နိုင်ငံတကာကူညီရေးအဖွဲ့တွေကနေအစာအတောင်နဲ့လူမှုကူညီရေးပစ္စည်းတွေပေးပို့ခွင့်ရလိုက်ပါပြီ။ဆီးရီးယားနိုင်ငံတွင်တပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများထံလူမှုရေးအဖွဲ့တွေတွားရောက်ခွင့်ကိုအစိုးရကခွင့်ပြုပေးလိုက်တာပါ။မြို့တော်ဒမတ်စကတ်ရဲ့အနောက်တောင်ဘက်ပိုင်းကဒရယာမြို့ခံတွေအတွက်တလစာအစာအတောက်တွေနဲ့ဆေးဝါးတွေပေးပို့ခွင့်ကိုဆီးရီးယားအာရဗ်လာချန်နီအဖွဲ့နဲ့ကုလသမဂ္ဂကိုမနစ်ကြာတာပြည်ညကမှခွင့်ပြုပေးလိုက်တာဖြစ်ပါတယ်။တရရာမြို့ကို2012ခုနှစ်ကတည်းကသဘုံတွေထိန်းချုပ်ထားခဲ့တာပါလူပေါင်း2400အတွက်တလစာလုံလောက်တဲ့အစာအတောက်တွေနဲ့ခမန်းချေလူပေါင်း4000လောက်အတွက်တလစာကျမ်းမာရေးဆိုင်ရာပစ္စည်းတွေကိုပေးပို့သွားမယ်လို့ကုလသမဂ္ဂပြောခွင့်ရယန်လာကီကသတင်းထောက်တွေကိုပြောပါရယ်ဆီးရီးယားနိုင်ငံတွင်လက်နက်ကင်တပ်တွေဝိုင်းခံထားရတဲ့ဒေသတွေမှာလက်တလောနေထိုင်သူပေါင်း6သိန်းနေပါရှိပြီးဒီထဲမှာလူပေါင်း4သိန်းကျော်ကအစိုးရတပ်တွေရဲ့ဝိုင်းရံခံရတာဖြစ်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်ရှင်
လွန်ခဲ့တဲ့နှစ်ကကွာလာလမ်ပူကနေဘေကျင်းကိုအထွာလမ်းမှာပျောက်ဆုံးသွားတဲ့မလေးရှားလေယာဉ် MH370 ကလို့ယူဆတဲ့အပိုင်းစာတွေကိုစမ်းစစ်ဖို့ဩစတြေးလျနဲ့မလေးရှားစုံစမ်းစစ်ဆေးသူတွေကစိတ်အားထက်သန်နေကြပါတယ်။ခီးတယ်နဲ့လေယာဉ်အမှုရန်စုစုပေါင်း239လိုက်ပါသွားတဲ့လေယာဉ်ဟာ2014ခုနှစ်မတ်လအတွင်းပျောက်ဆုံးသွားခဲ့တာပါ။အဲ့ဒီပျောက်ဆုံးလေယာဉ်ကလို့ယူဆတဲ့လက်တလောတွေ့ထားတဲ့အပိုင်းစာတွေကိုဩစတြေးလျတောင်ဘက်ပိုင်းကကျွန်းတစ်ခုနဲ့မာဒဂတ်စကာရေလက်ကြားကကမ်းခြေတွေမှာတွေ့ရတာပါမာဒဂတ်စကာရေလက်ကြားမှာတော့လေယာဉ်ထိုင်ကုန်နဲ့တောင်ပန်းစီကအပိုင်းစာတစ်ခုကိုတွေ့ရတာဖြစ်ပြီးဩစတြေးလျကကန်ဂရူးကျွန်းမှာတော့ no step မနှင်းရလို့ရေးထားတဲ့အပိုင်းစာတစ်ခုကိုတွေ့ထားတာဖြစ်ပါတယ်သမုဒ္ဒရာတဲကို MH370 လေယာဉ်ပြတ်ကျသွားတာဖြစ်မယ်လို့တောင်ဝန်ရှိသူတွေကထင်မြင်ယူဆထားပေမဲ့လည်းအခုချိန်ထိရေးအောင်မှလေယာဉ်ပြတ်ကိုရှာမတွေ့သေးပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟင်နိုဖျားကျောင်းကအလုပ်သမားတူဒီကနေ့မနေ့စစောလမ်းလျှောက်နေချိန်ဒါနဲ့အသေးခုတ်တာခံခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းကဘာသာရေးလူနည်းစုတွေဆူဆူဝါးဝါတိုက်ခိုက်ခံရတဲ့အထက်ဒါနောက်ဆုံးဖြစ်ရပါအသက်62နှစ်အရွယ်နာရာယာဂျစ်ပန်ဒေဟာအနောက်မြောက်ပိုင်းပန်ဘာခရိုင်မှာလမ်းလျှောက်ထွက်နေချိန်ဘသူဘဲဝါမသိရတဲ့သူတွေကတိုက်ခိုက်ပြီးနေရာမှာတွေမဲ့ပွဲချင်းပြီးတိုက်ဆုံခဲ့တာပါ။အခုတိုက်ခိုက်မှုကိုဘသူကမှသူတို့လက်ချက်လို့မပြောပေမဲ့ဒေသဆိုင်ရာရဲတပ်ဖွဲ့ကတော့အလားတူတိုက်ခိုက်မှုမျိုးတွေကိုအစ္စလာမစ်စစ်သွေးကြော်တွေကပဲလှုပ်ဆောင်လေ့ရှိတဲ့အကြောင်းပြောပါရယ်။ပြီးခဲ့တဲ့အတွင်းဒီလိုအလားတူတက်ခတ်ခံရပြီးသေဆုံးသူ40ကျော်ရှိပြီးပြီးခဲ့တဲ့လအနေငယ်အတွင်းမှာတော့တက်ခတ်မှုတွေပိုဆိုးလာခဲ့ပါရဲ့ရှင
်ယူရို2016ဥရောပဖလားဘောလုံးပွဲကိုပြင်သစ်နိုင်ငံမှာဒီကနေ့တောက်ကြနေမှာစတင်ချင်းပါတော့မှာဖြစ်ပါတယ်နိုင်ငံပေါင်း24နိုင်ငံမှာရှင်ပြိုင်ကြမဲ့ ဒီဥရောပဖလားရဲ့ဖွင့်ပွဲကိုတော့ Paris မြို့မှာကျင်းပမှာဖြစ်ပြီးတော့ပြင်သစ်အာဏာပိုင်တွေဟာပြိုင်ပွဲကိုအင်ရှင်ဖြစ်အဆင်ပြေပြေကျင်းပနိုင်ဖို့အတွက်ရှိန်ဟုန်မြင့်လှုပ်ဆောင်နေကြပါတယ်ယူရို2016ပွဲဥတွက်အဖြစ်နဲ့အင်ရှင်ပြင်သစ်အသင်းနဲ့ရိုမေးနီးယားတို့ Paris မြို့က Stade de France ကွင်းမှာဒေသစံတော်ကြီးတောက်ကြနေညနေပိုင်းမှာကစားကြမှာပါအင်ရှင်ပြင်သစ်အသင်းမှာအုပ်စုအိမ်မှာရိုမေးနီးယား Switzerland Albania တို့နဲ့ကစားမှာဖြစ်ပြီးတော့အင်ရှင်ဖြစ်တာကြောင့် Euro 2016ပြိုင်ပွဲမှာ Germany Spain အသင်းတွေနဲ့အတူဘိုးဆွဲမယ်လို့ထိတ်ဆုံးကနေရေးပန်းစားနေပါတယ်ခင်ဗျာ
2016ခုနှစ်ဇွန်လ10ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်သမရဦးသိန်းစိတ်အစိုးရလက်ထက်ကတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မပြုခဲ့တဲ့တအောင်းပလောင် TNLA ကိုကန့် MNDAA ရခိုင်လက္ခဏကိုင်အဖွဲ့ AA တို့ကို NLD အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့27ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီကတွေ့ဆုံဖို့ရှိပါတယ်ဒီလိုတွေ့ဆုံဖို့တက်မတော်ဘက်ကလည်းသဘောတူတဲ့အကြောင်းသမရရုံဝင်ကြီးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်အပြစ်အစုံကို VOA သတင်းတောက်မမြင့်မြတ်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ NLD အစိုးရတဲ့လက်ထက်မှာ27ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့တအံပလောင် TNLA ကိုကန့် MDAA ရခိုင်တပ်မတော် AA တို့နဲ့မကြခင်မှာတွေ့ဆုံညှိနှိုင်းမှုရှိပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့တွေ့ဆုံဆွေးနွေးမယ်အပေါ်တပ်မတော်ဘက်ကလည်းသဘောတူထားတယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်
။အဲဒီ၃ဖွဲ့ကိုဆွေးနွေးရမယ်၊ကြီးတွေ့ရမယ်၊တွေ့ဆုံရမယ်၊ဆွေးနွေးရမယ်။အဲ့ဒါမှသူတို့ဘလို့ပါလာနိုင်လဲဆိုတော့ကျွန်တော်အဖြေရှာလို့ရမယ်။အဲ့ဒါကိုအဲ့လိုဆွေးနွေးရမယ်၊တွေ့ဆုံရမယ်ဆိုတော့တပ်မတော်လည်းသဘောတူတယ်။ဘောဒူရဲ့ကျွန်တော်တို့စက်ကောင်လေးနဲ့မှာတက်မတော်ကကိုယ်စားလှယ်ထည့်ွက်တာ
တနိုင်ငံလုံးအပြစ်ခတ်ရစရေး NCA လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းမှုဖွဲ့စည်းထားတဲ့27ရာစုပင်လုံးအကျိုးပြင်ဆင်ရေးစက်ကော်မတီနဲ့မှာတက်မတော်ဘက်ကကိုယ်စားလှယ်တွေပါဝင်ပြီးသားဖြစ်တယ်လို့ဦးစောထေကပြောပါတယ်တက်မတော်အနေနဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတော့အဲ့ဒီမဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့ကို NCA မှာပါဝင်လက်မှတ်ရေးထိုးဖို့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်အစိုးရဘက်ကကံလန်းမှုကြောင့်မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့မကြခင်မှာတွေ့ဆုံဖို့ရှိပြီးအချိန်နဲ့နေရာကိုတော့အတိအကျမသတ်မှတ်ရသေးဘူးလို့တအန်းပလောင်တပ်ဖွဲ့ TNL ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါတယ်
ဒီ၃ဖွဲ့လုံးပေါ့နော်၃ဖွဲ့လုံးကိုဒီနေ့တို့အပြည့်ပြင်နေရတယ်အဲဒါကကျွန်တော်ဒီလူကြီးတွေတို့ရဆက်ဆက်တော့ဒီမှာအမှား
တအန်းပလောင်တပ်ဖွဲ့ TNLA ကိုကန် MDAA ရခိုင်တပ်မတော် AA စတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့တပ်မတော်ဘက်ကသဘောထားပြောင်းလာလာရင်ငြင်းငြင်းဆွေးနွေးမှုတွေပိုပြီးအဆင်ပြေလာနိုင်တဲ့သဘောရှိတယ်လို့သူကဆက်ပြောပါတယ
်တပ်ပလက်တမိုးတူရဆိုတော့ပိုပြီးအဆင်ပြေတယ်ပေါ့နော်ဘူရဲဒီအတမလို့ရတယ်သူပြောတယ်ဒီဖွဲ့တွေကလက်မစုရမယ်လက်မစုမှဒီငြင်းချင်စစ်ကပြောမယ်ဆိုတော့အဲဒီပြောကြတာလည်းရှိတယ်အခုလူမျိုးတို့ခွင့်ပြုရဆိုရင်တော့ပိုပြီးအဆင်ပြေတယ်ညီနိုင်မှုကပိုပြီးအဆင်ပြေလာနိုင်တဲ့အနေအထားရှိတယ်ပေါ့
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနှစ်နဲ့ UNFC ကဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမကြခင်မှာ UNFC မှာမပါဝင်တဲ့ဝပီသွေးစည်းညီညွတ်ရေးတပ်မတော် UWSA အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မိုင်းလာအဖွဲ့ NDA တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ပြည်ခဲ့တဲ့မေလကုန်ပိုင်းကပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဖွဲ့စည်းခဲ့ပြီး NCA လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆွေးနွေးဖို့အပြင် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့ညှိနှိုင်းဖို့စက်ကော်မတီနှစ်ခုဖွဲ့ပြီးတာဝန်ပေးခဲ့တာလည်းဖြစ်ပါတယ်ရှင်
မမြင့်မြတ်ခိုင်ပြောပြခဲ့တာပါရှင်အခုပြည်တွင်းငင်းချင်းရေးအမျိုးသားရင်ကြားစီရေးပေါ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့သဘောထားကိုကြည့်ကြရအောင်ပါပြည်တွင်းငင်းချင်းရေးနဲ့အမျိုးသားရင်ကြားစီရေးကိုဦးစားပေးလှုပ်ဆောင်ပြီးမှဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်သွားမယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောပါတယ်။အချိန်ကာလသတ်မှတ်ချက်ကိုတိတိကျကျပြောမသွားဘဲနိုင်ငံရေးအရာအချိန်ကိုဆောင်ရွက်ဖို့လိုတာကြောင့်လှုပ်တဲ့အချိန်ကာလကိုစောင့်ဆိုင်းပြီးတော့လှုပ်ဆောင်မယ်လို့ဆိုပါတယ်။သတင်းပြည်စုံကို VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့ပထမအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးရန်နာလိုက်ချိန်မှာပြည်သူ့လွှတ်တော်ရဲ့လှုပ်ဆောင်ချက်အချို့နဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌကမီဒီယာတွေနဲ့တွေ့ဆုံချိန်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကာလကလေးကဂတိကဝတ်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုပြောပါတယ
်ဒီနေ့မှလုပ်နေတဲ့ထဲထဲဝင်လုပ်နေတဲ့လူတွေတော်မှဘရောပြိမဲ့မပြိမဲ့ဘူးမှမခံနိုင်ပြည်ထောင်ကြီးညာရေးရသည်ဖြစ်စီမရသည်ဖြစ်စီရပြီးသည်ဖြစ်စီမ မျိုးသားပြန်နဲ့တင့်ညာကြီးကိုတိဆောက်နိုင်ပြီတယောက်နဲ့တယောက်ယုံကြည်မှုရှိပြီတယောက်နဲ့တယောက်အပြန်လန်းနားလည်မှုရှိပြီဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရကျွန်တော်သွားမှာမသွားဘူးလို့ကျွန်တော်မပြောဘူး။ဒါဆိုကျွန်တော်တို့ကိုယ်နဲ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်းနေတာကိုကျွန်တော်တို့ကိုယ်နဲ့ကအခုလောကခံရတာပေါ့ဒီဒီအခက်ခဲရှိတာပေါ့နော်ကျွန်တော်မှအကန့်အသတ်တွေရှိတာပေါ့ဒါကိုကိုယ်ကရမှလုပ်မယ်မဟုတ်ဘူးကျွန်တော်ပြောတာအဲ့လိုမဟုတ်ဘူး။ကျော်ပြတာအမျိုးသားပြန်လည်တင်ပြနေတဲ့ပြည်သူညီညာရေးဦးစားပေးတော့အခုလုပ်နေတယ်။ဒါပေမဲ့ကျွန်တော်တို့တတ်တမ်းပါပေါ့နော်တတ်တမ်းပါဆိုတာအများကြီးလည်းမဟုတ်ပါဘူး။အချက်အများဉာဏ်နဲ့မျက်မြောင်ကျွန်တော်ဒီပြင်ဆင်ရုပ်လည်းကျွန်တော်လုပ်ပါမယ
်။ပြည်သူညီညာရေးနဲ့အမျိုးသားရင်ကြားစည်းရေးကိုဦးစားပေးလှုပ်ဆောင်ပြီးမှဖွဲ့စည်းပုံပြင်ဆင်ရေးကိုလှုပ်ဆောင်မယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တစ်ခုကိုတော့တိကျစွာဖြေကြားခဲ့ခြင်းမရှိပါဘူး။ဖွဲ့စည်းပုံပြင်ဆင်ရေးဟာအချိန်နဲ့အချိန်ခါကောင်းကိုစောင့်ဖို့လိုတယ်လို့ဦးဝင်းမြင့်ကပြောပါတယ်
။ဟုတ်တယ်အခြေအနေချင်းသာပဲရှိတယ်။ဒါတကုနိုင်ငံရေးမှာတိုင်ပင်အရေးကြီးတယ်။ခါတို့တင်ရမလားမတင်ရမလားမသိဘူး။မြန်မာနိုင်ငံရေးတိုင်းမှာဆော်လူမင်းစစ်ကြုံတော့အကုန်ကုန်တာပေါ့တိုက်ပွဲရှုံးတာ။ဒါပဲတူနဲ့တူနဲ့ကျွန်တော်ဖြစ်နေဆို
။ဒီပြင်လွှတ်တော်ဥက္ကဋ္ဌအပါအဝင်သမရနယ်အစိုးရအဖွဲ့ဝင်အချို့ကာကွယ်ရေးဦးစီးချုပ်တို့ပါဝင်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုတော့အစိုးရတည်တက်ပြီးနောက်ပိုင်းဒီကနေ့ဒီအချိန်ထိခေါ်ယူနိုင်ခြင်းမရှိသေးပဲဘယ်တော့ခေါ်နိုင်မလဲဆိုတာကိုလည်းသူ့အနေနဲ့အတိအကျမပြောနိုင်သေးဘူးလို့ဦးဝင်းမြင့်ကရှင်းလင်းပြောကြားခဲ့ပါတယ်
။ဖွဲ့စည်းပုံနဲ့ပြန်ကြည့်လိုက်ပါဦး။ကာလုံစည်းလို့ကျွန်တော်ခေါ်လို့ရတဲ့ဒေသမဟုတ်ပါဘူး။ခေါ်မှကျွန်တော်တို့ကတက်ရ။အဲ့တော့ကျင်းပပြစ်မယ်မကျင်းပပြစ်ဘူးကကျွန်တော်ဘယ်လိုလုပ်သိနိုင်မှာလဲ။ဒါယူလို့ရှိရင်ကျွန်တော်ပြောတာ။ခေါ်ရင်းရှိတဲ့လူကခေါ်မှကျွန်တော်တို့ကအဖို့ကျွန်တော်တို့ကတက်ရကျင်းပပြစ်မယ်မကျင်းပပြစ်မလားဆိုတာကခွန်ဝင်ရှိတဲ့သူရဲ့ decision သူ့ decision ကိုကျွန်တော်ကအကြားမြင်မရဘူ
းပြီးခဲ့တဲ့လွတ်တော်အစည်းအဝေးအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းကိစ္စအပါအဝင်လွတ်တော်တွေဆွေးနွေးချက်အချို့မှာအမျိုးသားဒီမိုကရေစီလွတ်တော်အမတ်တွေနဲ့တက်မတော်သားကိုယ်စားလှယ်တွေအကြားမှာတင်းမာမှုအချို့ရှိခဲ့ပါတယ်ဒီနောက်ပိုင်းမှာလေလွတ်တော်ဥက္ကဋ္ဌအနေနဲ့အစိုးရဘိုင်းနဲ့ပတ်သက်ပြီးကာကွယ်ပေးမှုတွေရှိခဲ့တယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။ဒီပေါ်မှာဦးဝင်းမြင့်ကတော့ညင်းဆန်ထားပါတယ်။အစိုးရဘိုင်းကိုကာကွယ်ပေးမှုမရှိဘဲဥပဒေကြောင့်နဲ့ထိန်းចောင်းတဲမဲ့သွားဖို့လှုံ့ဆော်သွားမယ်လို့ပြောဆိုခဲ့ပေမဲ့ဘလောက်ထိထိန်းចောင်းနိုင်မလဲဘလောက်ထိထိန်းចောင်းသွားမလဲဆိုတာကိုတော့အတိအကျဖြေကြားနိုင်ခဲ့ခြင်းမရှိပါဘူး။လွတ်တော်အနေနဲ့မေးခွန်းတွေအဆိုတွေမေးမြန်းတာမှာပိတ်ပင်တားဆီးမှုမရှိဘဲနီးစနစ်အရာဥပဒေအတိုင်းလိုက်နာကလွတ်တော်ကိုယ်စားလှယ်တွေကိုဥပဒေနဲ့ညီလှုပ်ဆောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေဖြစ်ဖို့ထိန်းចောင်းသွားဖို့ပဲရှိတယ်လို့ဦးဝင်းမြင့်ကဖြေပါတယ်လက်ရှိမှာတော့တိုင်းရင်းသားပါတီအချုပ်ကတင်လာတဲ့အဆိုတွေကိုမေးခွန်းတွေအနေနဲ့ပြောင်းလဲမေးစီခဲ့တာနောက်ပြီးမေးခွန်းမေးမြန်းတာမှာလည်းအဆိုရဘက်ကဥက္ကဋ္ဌအနေနဲ့ကာကွယ်တာတွေရှိနေတယ်လို့လွတ်တော်ဥက္ကဋ္ဌကိုဝေဖန်နေတာတွေရှိနေပါတယ်ရှင်
လက်ရှိအာဏာရအစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားယဉ်ကျေးစီရေးကိုဖွဲ့စည်းပုံပြင်ဆင်ရေးထက်ပို့ပြီးတော့ဦးစားပေးဆောင်ရွက်သွားမယ်အကြောင်းမေခစုံစမ်းတင်ပြခဲ့တာပါအခုလက်ပရောင်းတောင်ဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှင်တင်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးဦးအောင်ဝင်းနဲ့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်တို့ဟာလက်ပရောင်းကျင်းနီစီမံကိန်းကိုဇွန်လ10ရက်ဒီကနေ့တွားရောက်ကြည့်ရှုခဲ့ကြပါတယ်ဒေသခံတွေကဆက်ကန့်ကွက်နေပြီးတော့စီမံကိန်းကိုအကောင့်ထည့်ဖော်နေတဲ့မြန်မာဝမ်ပေါင်ကုမ္ပဏီနဲ့ဒေသခံတွေကြားအခြေအနေကလည်းဆက်ပြီးတော့တင်မာနေဆဲပဲဖြစ်ပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရဆဲဖြစ်တဲ့စကိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ပလောင်းတောင်ကျင်းနီစီမံကိန်းကိုအစိုးရအဖွဲ့ကကွင်းဆင်းလေ့လာခဲ့ပြီးအချက်အလက်စုဆောင်းခဲ့တယ်ဆိုပြီးစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ်
ပြည်တော်စုဝန်ကြီးကဆွေးနွေးတာလေတို့ကအဲ့ဒီပတ်သိချင်းလို့တို့ကော်လနယ်ပတ်လေ့လာတယ်အမှတ်သားတယ်အကုန်လိုက်ကြည့်တယ်တို့အဲ့ကျတော့တို့ကပြောလိုက်ပုံမှာတို့ကခိုင်းလာခဲ့ရလို့ဖို့အလားတူတင်းနစ်ပင်တောင်လို့လိုက်ကြည့်တာလိုက်လေ့လာတာပါ
ပြည်တော်စုဝန်ကြီးကဘာလို့ပြောလဲရှင
်အကုန်လုံးကတော့တို့ကော်လိုကျင်းနီထုတ်တာအကုန်နဲ့ပတ်ကြည့်တယ်ကိုပြည်ပြည်စင်ဘလို့လို့တယ်ဘလို့တို့ရေးတယ်ဘာလို့အကုန်လုံးတို့လက်ပတ်ကြည့်တယ်ဒီတို့တောင်းပေးတာတို့လုံနိုင်အောင်လို့လိုက်ကြည့်တာပဲလေအချင်းလေးအချက်နဲ့ပို့တော့စုဆောင်းတယ်လေအဝမ်းမကုန်တဲ့ကိုကြည့်ဒီသားကနေမတွေ့သေးဘူးဒီသားကတော့ထွက်မှာတော့ဆရာစီကိုပစာတောင်းပေးလိုက်ပါဒီတကယ်တကယ်တဲ့ဝင်လိုအပ်မှာပဲဆရာပြောတော့မလို့ဆရာရက်ပြင်းတဲ့တော်သူဝင်ရက်ပြင်းတဲ့ရမှာဟိုညှိပြီးတော့ဆရာလုံးဆရာကြီးကလုံးတော့မလို့
အစိုးရအဖွဲ့ဆင်းလာတဲ့အချိန်မှာဒေသခံတွေကတော့တွေ့ဆုံတာမရှိပါဘူးဒေသခံတွေဘက်ကတော့အစိုးရအဖွဲ့အနေနဲ့ဘက်နှစ်ဘက်ကိုလေ့လာဖို့နဲ့မြန်မာဝမ်ပေါင်ကုမ္ပဏီဘက်ကပြောဆိုချက်တွေသာမကဒေသခံတွေရဲ့အခြေအနေတွေကိုလည်းလာရောက်လေ့လာဖို့အတွက်တောင်းဆိုခဲ့ပါတယ်လက်ပရောင်းဒေသခံဆရာတော်ဦးအားလောကကတော့ ဒီနေ့ကျွန်တော်တို့ကမြန်မာပြည်ကနေရေကန့်ကွက်မှုတွေနဲ့ကြုံနေရတဲ့ဒေသခံတွေစီကိုလာရောက်လေ့လာဖို့အတွက်လဲအစိုးရအဖွဲ့ကိုဖိတ်ခေါ်လိုက်ပါတယ်။
ကျွန်မကကွန်မြူနီကေးဆရာနားထောင်ရုံမှာပဲနေဒီလက်ရောင်းဒေသခံကြီးရဲ့စကားတွေကိုလည်းရှင်းရဲကိုဒါပြီးကိုရန်အတွက်ဟိုဘက်စကားနဲ့မဟုတ်ဒီဘက်စကားကြီးနဲ့လည်းမဟုတ်ဘဲနဲ့ဒါဟိုဘက်ကိုဝင်ပြီးသွားပြီဆိုရင်ဟိုဒီလက်ရောင်းဒေသခံကြီးကိုလည်းတွေ့ဆုံမှုဒီရင်းတဲ့စကားတွေကိုတိကျခံစားဖို့လိုပါလိမ့်မယ်လို့ဟိုပြောချင်ပါတယ်ဗျ။ပြီးခဲ့တဲ့ရက်ကတင်မာမှုတွေဖြစ်ခဲ ยันนาทาราตุยาเรสุบีเดต้ากันดีกาสุบาร์เรดาบิเมเดต้ากันดีเนเน่ตุรุยันเนน่ามูริโกเตียมพิอาร์เรคามาเจนิซิมังเกย์ลงนี่เรกอมนี่เรดามะกะโซยาโอโชยีจาวเวนชิดูริกาเลเดต้ากันดีโกลิลิวชูทาเรปงซันนี่ลงนี่เรลุเลเปียวปิอาร์เรตุรุงกูมีอะไรงาดีนี่นายโยจีตัวตามีโยตั้งสูเรจิงคามา แล้วดูว่าน้ำท่อไหนมูจะใช้กี่สัปดาห์เนี่ยที่มันสูบีที่ได้กันดีกว่าเนื้อเนื้อโอชุลิมูอ่ะเนื้อกว่าดีดีเลยป่ะเลยแต่เนี่ยตะเกียงนั้นส่วนยี่ยี่สิบกว่าเนี่ยส่วนยาอาณาบังอุบังวันมังโกมันดีกว่าเนื้อกว่าดีดีเลยป่ะเนี่ยแต่ดูแลลุงเนื้อกว่ามันดีกว่าแต่ที่ได้กันเนี่ยตัวร้ายดีกว่าน้ำท่อมีด้วยที่เป็นที่ได้ดามีกว่าสองยี่สิบดีเลยโซยาติเลทเทม่า ปุ่นเล่นยันดามุชิโบเน่ที่ต่างกันนี่ตัวบอมตัวเบ้ที่สิมังเงงก็สมรู้พอมีอะไรก็เต็มไปหมดเลยที่สิมังเงงก็กังวลมุ่งเชิงอ่ะแต่สาเหตุที่สามยันเจ้าลาบีเม่กรมนี้เป็นก้ายี่นายสุนันบุรีมาชี้เรื่องอัจฉริยะเสพติดมาหนีกันแล้วว่ะที่สิมังเงงก็ยังน้องอารอมีมาว่าบ้านกรมนี้เนี่ยมีมาสิบวัยอุบัยกรมนี้ลิมิเต็ดตัวก็ได้จอมยาเข้าไปอยู่กับบีเสียงกันจะทั่วไปมาหรอสาจบยันเลยชกสู้กันมีมาสุยากะ
งานเสร็จยังไงน้องยามาสิบวัยอุบัยกรณีลิมิเต็ดก็สกอยังไงน้องเนี่ยยามาว่าบางกรณีก็ต้องใจยังไงน้องจู่มีข้อเหวี่ยงบุ่งส่งพิจารณาไปเลยเช่นที่ท่ากันเรื่องกรณีเราจะปรีบข่าวเรื่องเต็มมันนี่เรื่องเล็บร้อนต่างเจมี่สิมังเกชียดีตากูแต่ยังสัตว์ในตัวบ้าว่าป่วนจริงทั้งที่พิรันสูวันจีเนี่ยสกายตันที่ตาจีวันจีจะดูตัวยาวจิสุเกจาร์เจ้ามาเอี่ยมส่งสัญญาณไปกันแล้ววะคุยเยาว์เคสเยี่ยมบ่งวิริโกเป็นลูกต้องสวยจามเลยสุรากุเล็บพ ပြည်ထောင်စုအစိုးရတဘာဝဘေးအန္တရာယ်ကျရောက်တဲ့ဒေသတွေအတွက်ပြည်ထောင်စုအစိုးရအဖွဲ့ကချပေးထားတဲ့အရေးပေါ်ကယ်ဆယ်ရေးရန်ပုံငွေ7.20ဘီလီယံကိုအရေးပေါ်အခြေအနေအတွက်တည်ထောင်အသုံးပြုသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောပါတယ်လက်တလောရေကြီးရေရှမ်းဖြစ်ခဲ့တဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုလည်းတွားရောက်ပြီးကယ်ဆယ်ရေးနဲ့နောက်တဘာဝဘေးအန္တရာယ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ဖို့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့လည်းတွားရောက်တွေ့ဆုံမယ်လို့ပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တိန်ကီလင်းကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါတဘာဝဘေးအန္တရာယ်ကြာရောက်တဲ့ဒေသတွေမှာအရေးပေါ်ကူညီကယ်ဆယ်ရေးအတွက်အသုံးပြုဖို့ပြည်ထောင်စုအစိုးရအဖွဲ့ကချပေးထားတဲ့ကျပ်ငွေဘီလီယံ20ကိုအရေးပေါ်အခြေအနေအတွက်တည်ထောင်အသုံးပြုသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောဆိုလိုက်ပါတယ
်ပြည်ထောင်စုကချပေးတဲ့တဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးရင်ဒါဟိုသုံးဆွဲရမယ့်ငွေပေါ့ကြိုတင်ပြင်ဆင်ရေးမှာသုံးလို့ရတယ်အရေးပေါ်ချီနေဒီမှာတုံးလို့ရတယ်ပြန်လဲထူထောင်ရေးမှာလည်းတုံးလို့ရတယ်တဘောဘေးရန်နေနဲ့ပတ်သက်တဲ့ရံမုံငွေဟုတ်တယ်အဲအစိုးရထည့်ပေးတာဒီနေ့အထူးရံမုံငွေကျွန်တော်တို့ဒီဝန်ကြီးဌာနရဲ့ရံမုံငွေကအဲ့ဒီဟာတွေတုံးလို့မရဘူးဟိုအရင်အများကြီးတုံးလို့မရဘူး 0.01% ပဲရှိရဲအားလုံးရဲ့လीဆိုတဲ့ကြောင့်မလို့သူကနေပြီးတော့တဘောဘေးအတွက်ကိုအထူးရံမုံငွေချပေးတာအခုအဲ့ဒီရပဲတုံးနေတာလीအခုတုံးတာရ
အရေးပေါ်ရံမုံငွေမရမီတော့ကတော့ပြည်ရင်းပြည်ပါကရရှိတဲ့အလွန်ငွေတွေကိုသာအသုံးပြုခဲ့ရတာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမိုးရွာသွန်းမှုကြောင့်ရေကြီးရေရှမ်းဖြစ်ခဲ့တဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကောလင်းနဲ့ဝန်းတုံမြို့နယ်တွေမှာကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရမုံငွေကိုစတင်အသုံးပြုနေပြီလို့ဝန်ကြီးကပြောပါတယ်။ရေဘေးတင့်ပြည်သူ2000ခန့်ကိုရေပြန်ကျသွားပြီးတဲ့နောက်အစာအသောက်တောက်သုံးရည်ရရှိရေးနဲ့အဝတ်အစားတွေကိုအဓိကထားပြီးဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။2015ခုနှစ်တုန်းကလည်းရေကြီးရေရှမ်းဖြစ်ခဲ့တဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုတွားရောက်ပြီးအနာဂတ်မှာရေကြီးရေရှမ်းမှုကိုကြိုတင်ကာကွယ်နိုင်ဖို့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့ဆွေးနွေးမယ်လို့ဒေါက်တာဝင်းမြတ်အေးကဆက်ပြောပါတယ်
။ဒီကောလင်းကဒီလိုမျိုးပြောဖြစ်နေဦးမှာပဲ။ဘာဖြစ်လို့ဆို root cause ကအတကယ်အခြေခံအကြောင်းရင်းသူ့မြစ်တွေချောင်းတွေတင်ကောသွားတာလို့ပိတ်ဆို့သွားတာလို့ဓာတ်ရီအကြောင်းရင်းအမှန်တန်ရှည်လျားတဲ့အကုန်သိကြပါလေဒီအကြောင်းတွေလေ။ဒီမှာရွှေတူးတဲ့လုပ်ငန်းတို့ကစုံလာပဲအဲ့တော့အကြောင်းရင်းတွေများရှိအဲ့တော့ကျွန်တော်ကလက်ဖန်ကြရင်တော့ဆွေးနွေးပြီးတော့ဒီအကြောင်းရင်းတွေနဲ့ပတ်သက်ပြီးတော့ပြည်ပြင်းသိရမယ့်ဟာတွေလုပ်မယ် မီဒီယာနဲ့ဆင်ပြည်သူတွေကိုလည်းပြောမယ်အဲ့လိုလောက်ထားမှာနှုတ်သူဖြစ်နေဦးမှာပဲဒီနည်းနည်းလေးမွေးပြားတာနဲ့ချက်ဦးမှာပဲဒီကောလင်းကလေအဲ့ဒီလားတွေကောတော့
ဝန်တော်မျိုးနဲ့တွင်ကကြေးရွာတွေမှာရေပြန်ကျသွားပြီးတဲ့နောက်အခြေအနေကိုတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစော်လင်းဦးကအခုလိုပြောပြပါတယ
်တချို့ဒီကြေးရွာဘက်ဒေသတွေကစတင်ရောက်နေတဲ့ဟိုရွှွန်လွန်တွေဝင်သွားတဲ့အတွက်အဲ့မှာရွှွန်လွန်တွေပြန်ပြီးတော့မှဆေးနေကြတဲ့အနေအထားမျိုးတွေရှိတယ်နောက်ပြီးတော့မှအခြားတိတ်တဲ့ကတော့လေယာဉ်တွေပေါ့ဗျာလေတွေတဲ့ဟိုအခုကတောင်ကျချောင်းရီရာနေလို့စိုက်ချလိုက်တာဖြစ်တဲ့အတွက်အဲ့တချို့အခုပြုတ်ကျဲထားတာပဲဗျာမိုးလင်းအခါကျတော့ချင်းစိုက်ကြည့်ဖို့အတွက်ဆဲထားတဲ့ view တွေကဆိုအားလုံးကိုသူတို့တဲနုံနေပုံသွားတဲ့အနေအထားမျိုးတွေရှိတယ်ဗျာ
ရေဘေးတင့်ကျေးရွာတွေကိုသွားရောက်လေ့လာပြီးပြည်လဲထူထောင်ရေးအတွက်သက်ဆိုင်ရာအစိုးရအဖွဲ့ကိုတင်ပြသွားမယ်လို့လည်းဦးစော်လင်းဦးကပြောပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကလည်းစကိုင်းတိုင်းဒေသကြီးအထက်ပိုင်းကောလင်းမြို့မှာရေကြီးရေရှမ်းဖြစ်ခဲ့ပြီးလူ၄ယောက်သေဆုံးခဲ့ပါတယ်ရှင်
မတင်ကြီးလင်းပြောပြခဲ့တာပါရှင်အခုအားကစားသတင်းတစ်ပုဒ်ကိုပြောပြပါမယ်ယူရို2016ဥရောပဖလားဘောလုံးပွဲကိုပြင်သစ်နိုင်ငံမှာဒီကနေ့စတင်ကျင်းပတော့မှာပါအင်ရှင်ပြင်သစ်ပါဝင်ဂျာမနီနဲ့စပိန်အသင်းတွေကဒီပြိုင်ပွဲကိုဘူဆွဲနိုင်ကြေးအရှိဆုံးအသင်းတွေဖြစ်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ပြင်သစ်နဲ့ရိုမေးနီးယားတို့ကစားမဲ့ဥရောပဖလားအဖွင့်အပွဲစဉ်အပေါ်သုံးသက်ချက်အပါအဝင်ပြိုင်ပွဲအပေါ်မှာမြန်မာဘောလုံးပရိသတ်တွေရဲ့အမြင်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ယူရို2016ယောဘဖလားဘောလုံးပွဲကိုတော့ပြင်သစ်နိုင်ငံမှာဒီကနေ့စတင်တော့မှာပါပြင်သစ်နိုင်ငံတဝန်သပိတ်မောက်ဆန္ဒပြတာတွေလုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့ကြားကပဲပြိုင်ပွဲကိုအဆင်ပြေပြေကျင်းပနိုင်ဖို့အတွက်ပြင်သစ်အာဏာပိုင်တွေကကြိုးပမ်းနေကြပါတယ်ဒီကနေ့စတင်မဲ့ယူရို2016ဖွင့်ပွဲကိုတော့အုပ်စု A ကအင်ရှင်ပြင်သစ်နဲ့ရိုမေးနီးယားတို့ကစားကြမှာပါပြင်သစ်သင်းကတော့ပြိုင်ပွဲမှာဘူဆွဲမယ်ဆိုပြီးတော့ရေပန်းစားနေတာလည်းဖြစ်ပါတယ်ဒါမဲ့လည်းပြင်သစ်ကိုယ်သမားဟီဂိုယိုရစ်ကတော့သူတို့အသင်းဟာရေပန်းအစားဆုံးမဟုတ်ဘူးလို့ပြောလိုက်ပါတယ
် Honnêtement on se sent pas comme des favoris
ayou ta song pyo ya no jnaw ro ga yiban sa song lo ma khan sa ya ba u kaba champion germany ro europa champion spain ro ne shin jnaw ro ga lou pya tha da ba ma ma shi de ba u
britain ne europa tawan ma ro pyin tit germany ne spain tin ne ha euro pwae ma bo swae bo ala la a kaung song so pi lo thin ji pe ni ja ba de so ro myama ba long wadana shin ni ja ma yo be tin ne yiban sa ni ba de le a ga sa saung ma shin ko saw myo tan pyo da ga ro
myama ba long pri de ja ma chai ga ro pyin tin ne ja ma ma tin lo taw taw le ကျင်းပြီးပြီးလာပေါ့ဒီကြားထဲမှာတော့ကျွန်တော်ကပြောလို့ရဘယ်ဂျီယံကိုလည်းတချို့ကချန်ပီယံများထင်မလားပေါ့ဒီလိုလည်းကျွန်တော်ကတော့မထင်ပါဘူးနောက်အင်္ဂလန်ပေါ့အင်္ဂလန်ရှိမယ
်ပြင်သစ်ကန်တော်ဝင်ကစားသမားကြီးဇီဒန်ကလည်းအင်ရှင်ပြင်သစ်အသင်းပိုဆွဲဖို့အကောင်းဆုံးအခွင့်အရေးရှိတယ်လို့ပြောလိုက်ပါတယ
် L'équipe de France a toutes les chances de pouvoir faire déjà en toute chose avant de parler de gagner un trophée de faire une belle compétition
ကျင်းပြီးကဥရောပဖလားယားကိုအခွင့်အရေးရှိပါတယ်ဒါပေမဲ့ဖလားယားကိုမရဘူးမပြောခင်သူတို့အနေနဲ့ပြိုင်ပွဲမှာခြေစွမ်းပြနိုင်မှုလို့ပြီးအရေးကြီးဆုံးကတော့ဒီကနေ့အဖွဲ့ပွဲမှာကောင်းကောင်းကစားနိုင်မှုပ
ါပြင်သစ်နဲ့ဒီကနေ့အဖွဲ့ပွဲမှာကစားမဲ့ရိုမေးနီးယားနီးပြားကတော့ပြင်သစ်အသင်းဟာဒီပွဲမှာတိုက်ဆက်စွမ်းကုန်ဖွင့်လာဖို့မျှော်လင့်ကြောင်းဒါပေမဲ့လည်းသူ့အသင်းအနေနဲ့ပြင်သစ်ကိုရင်ဆိုင်ဖို့အဆင်သင့်မယ်လို့ပြောလိုက်ပါတယ်ရိုမေးနီးယားအသင်းဟာခြေစစ်ပွဲ10ပွဲမှာ9ဂိုးသာပေးထားပြီးတော့ခန်းစစ်အကောင်းဆုံးအသင်းလည်းဖြစ်ပါတယ်ဆိုတော့ဒီပွဲပေါ်မှာအားကစားဆောင်မရှင်ကိုဇော်မျိုးတန်းကဘယ်လိုသုံးသပ်ပါသလဲ
ပြင်သစ်ကရိုမေးနီးယားကိုနိုင်မလားဆိုလို့ရှိရင်တော့ပုဂ္ဂတိကပဲအနိုင်ရလိမ့်မယ်လို့ကျွန်တော်ဟိုတုံးတဲ့ဒီမှာကြာနေ။ဘာကြောင့်လဲဆိုရူမေးနီးယားဆိုတာလေဒီနှစ်ယူရိုချစ်စစ်ပွဲဒီမှာတော်တော်လေးခံစားအားကောင်းနေတဲ့အပြင်သူကချစ်စစ်ပွဲတောက်လျှောက်မှာမှအေးကိုကြည့်တော့နှစ်ကူးပဲပြေးပြရတယ်လေ
။နိုင်တော့နိုင်မယ်ဒါပေမဲ့ကတ်ပြီးနိုင်မယ်အဲ့တော့ဘာဖြစ်လို့နိုင်နိုင်တာလဲ
။ဘာဖြစ်လို့နိုင်နိုင်မလဲဆိုတော့ဒီကတော့အဖွင့်ပွဲနေနေဖြစ်တယ်ဗျာ။နောက်တစ်ခုကအင်ရှင်နဲ့ဖြစ်တယ်ဆိုတော့ဘာလို့ပြောရူမေးနီးယားဘလောက်ပဲခံစားအားကောင်းပြီးဒီနှစ်ကတော့ပုဂ္ဂတိကလည်းအနိုင်ရတော့အောင်တော့ဟိုစောက်ဆောင်ပါလို့လေ။ဒီကြံနာစီစဉ်မှာ၉လောင်းနေတော့နိုင်နိုင်လောက်တဲ့အမိသားမျိုးရှိတယ်လို့ကျွန်တော်တို့သုံးသ
ပ်တယ်။ပြင်သစ်နဲ့ရိုမေးနီးယားတို့နောက်ဆုံး၁၀ပွဲကစားတာမှာပြင်သစ်က၅ပွဲနိုင်၅ပွဲတည်ကျထားပါတယ်။ဒါပေမဲ့နောက်ဆုံး၅ပွဲမှာ၄ပွဲရာတည်ကျထားတာဖြစ်ပြီးတော့ရိုမေးနီးယားအသင်းနောက်ဆုံးနိုင်ထားတာကတော့1982ခုနှစ်ကဘူခါရက်စ်မှာကစားတဲ့ပွဲဖြစ်ပါတယ်ခင်ဗျာ။
ယူရို2016ဥရောပဖလားဘောလုံးပွဲစဉ်အကျိုးသုံးသပ်ချက်ကိုကိုရနိုင်စူးစီးတင်ပြခဲ့တာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ10ရက်တောက်ကြနေ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီအချိန်ပိုင်းအတွက်မှာတော့နားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေထဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့သမ္မတလောင်းဖြစ်ဖို့ရွေးကောက်ပွဲအပြီးမိန့်ခွန်းအကြောင်းထုတ်လွှင့်ပေးမယ့်အမျိုးသမီးကန္တာအမေရိကန်သမ္မတကိုယ်စားလှယ်လောင်းတယောက်ကိုလူနည်းစုဝင်တွေဘယ်လိုဘာကြောင့်ရွေးချယ်ကြတယ်လဲဆိုတာသိကြရမယ့်သုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံတဲ့ဤပညာကန္တာမှာတော့
သူကအဲ့လိုအကောက်ဝဲမလုပ်ဘူးဒီတိုင်းဆင်းသွားတယ်ဆင်းပြီးတော့အထက်မှာလဲကျသွားတယ်ဆိုတော့နောက်တစ်ယောက်ကထပ်ပြီးတော့ဆင်းလိုက်တယ်ဘာဖြစ်လို့လဲဆိုတော့သူကထပ်ပြီးတော့လဲကျတယ်နောက်တစ်ယောက်ကထပ်ဆင်းတယ်ဆိုတော့အဲ့လိုနဲ့လူတွေအများကြီး
ဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအရာရှိဦးဝင်းကြီးကရှင်းလင်းပြောပြထားတဲ့အောက်ဆီဂျင်မရှိတဲ့တွင်းနေတဲ့ကအန္တရာယ်အကြောင်းသိပ္ပံတဲ့ဤပညာကဏ္ဍမှာနားဆင်ကြပါမယ်ဒီလိုစီစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာအမေရိကန်နိုင်ငံမှာဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဖို့တည်ကြသလောက်ဖြစ်နေပြီဖြစ်လို့ဒါဟာသမိုင်းမှတ်တိုင်တစ်ရက်ဖြစ်ပါတယ်သမ္မတအိုဘားမားကလည်းသူ့ကိုထောက်ခံတဲ့အကြောင်းမိန့်ခွန်းတစ်ရက်ပြောကြားခဲ့သလိုသူသမ္မတလောင်းဖြစ်ဖို့တည်ကြသွားစေတဲ့ပနာမရွေးကောက်ပွဲတွေအပြီးအင်ကာနေကပြောကြားခဲ့တဲ့အောင်ပွဲခံမိန့်ခွန်းအကြောင်းဒေါ်လာလတ်တန်းကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင
်I want to congratulate Hillary Clinton on making history as the presumptive Democratic nominee for President of the United States. Look, I know how hard this job can be. That's why I know Hillary will be so good at it.
American Bidang Zuya Democrat Party Tamarang Phibu Seja Nibi Phita Hillary Clinton Go Chino Digane Chiju Gong Pyu Lai Pare. Tamara Yaru Ha Blau Khe Khe Dale Sura Go Chino Na Le Tabo Pauk Bi Phita Tai.ဒီအရုအတွက်ဟီလီရီယာအဆင့်တော်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တကယ်လည်းပဲဒီအရုအတွက်စုတဲ့ပုံပြီးအရင်ချင်းပြည့်တဲ့လူမရှိဘူးလို့လည်းကျွန်တော်ယူဆပါတယ်
။အဲဒါကတော့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့နှိစလာပြီလို့ဆိုနိုင်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလီရီကလင်တန်ကအင်္ဂါနေ့ကပြည်내အကြိုရွေးကောက်ပွဲတွေအပြီးဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ကြတဲ့အဖြေထွက်လာပြီးတဲ့နောက်သမ္မတဥပမာကဇွန်လ9ရက်နေ့ကသူကိုထောက်ခံတဲ့အကြောင်းဗီဒီယိုကတစ်စင်းတရားဝင်ကြီးညာသွားခဲ့တာပါ미세오바마ချီးကျူးခဲ့သလိုဟီလရီကလင်တန်အနေနဲ့သမ္မတရာထူးတွေအရေးအချင်းအပြည့်အမည်ဆုံးပုဂ္ဂိုလ်ဖြစ်ပါသလားပင်ဆယ်ဗီးနီးယားပြည်နယ်ကသမိုင်းသူတည်သည့်ဒေါ်ဖြူဖြူရဲ့တုံ့တက်ချက်က
ဟီလရီကလင်တန်ရဲ့အရေးချင်းနေပေါ့နော်သူကသူ့ရဲ့ခင်မောဘယ်ကလင်တန်သမ္မတဖြစ်တဲ့အချိန်မှာနော်သူကသမ္မတကတော့ဖြစ်ပြီးမယ်လေအဲ့ချိန်မှာသူကကျမရေးပြူးစုဆောင်ဆောင်ရင်းနဲ့ပတ်သက်ပြီးတော့လေเนาะဥပဒေတစ်ခုကိုဖြစ်ဖို့အတွက်အဖို့တင်းနိုင်တာတော့သူလုပ်ခဲ့တယ်เนาะနောက်တစ်ခုကသူအတမတော်ကတော့ဘဝအနေနဲ့သူကပီကင်းကိုသွားပြီးအမျိုးသမီးညီလာခံမှာလဲအမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးပါတယ်လူအခွင့်အရေးနဲ့အမျိုးသမီးခွင့်အရေးအတူတူပါပဲဆိုပြီးတော့ women's rights is เนาะ human rights လို့ပြောခဲ့တယ်เนาะတကဘာလုံးအမျိုးသမီးတွေကျမပြောခဲ့တယ်နောက်ခုသူနယူးယောက်เนาะအထက်လွှတ်တော်เนาะအမတ်အနေနဲ့ဝင်ရောက်ရွေးပြိုင်ပြီးတော့နေရတဲ့အခါမှာလဲလွှတ်တော်မှာလဲသူကနော်ဒီနိုင်ငံခြားဆက်ဆံရေးကော်မတီမှာလဲသူပါတယ်နောက်တစ်ခုကလက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီမှာလဲသူကဥက္ကဋ္ဌဖြစ်ခဲ့တဲ့အတွက်ကြောင့်ဒီခုလို2016မှာတမထအလောင်းနေနဲ့ဖြစ်တဲ့အခါမှာတကယ်လို့ဒါသူတမထဖြစ်သွားမယ်ဆိုရင်အမေရိကန်နိုင်ငံတစ်ခုလုံးရဲ့ကာကွယ်ရေးကိုကုတ်ကဲတဲ့ဦးစီးမှုနေရာအနေနဲ့ Commandant in Chief ပေါ့နော်နေနဲ့သူကလွယ်လွယ်ကူကူအိတ်တောင်ဝင်ကိုထမ်းဆောင်နိုင်မယ်လို့ကျွန်မယုံကြည်တယ်နော်နောက်တမားဥပမာသူတမားဖြစ်တဲ့ခါမှာဟီလီကလင်တန်ကိုတခါတယ်ကျွန်မတို့ကအဲ့ချိန်မှာသူ Vice President မရပေးမလားဆိုကျွန်မတို့တွေးခဲ့ပါတယ်ဒါပေမဲ့တမားဥပမာသူ့ရဲ့အရေးချင်းကိုတည်တယ်နော်ဟီလီကလင်တန်ကိုသူ Vice President မပေးတာဘာလို့လဲဆိုတော့တနေ့ကျရင်ဟီလီကလင်တန်ကိုတိုင်းတမားဖြစ်နိုင်တယ်ဆိုတာအရေးချင်းတည်တဲ့အတွက်ကြောင့်ဟီလီကလင်တန်ကိုသူက Vice President မပေးဘဲနဲ့ဟီလီကလင်တန်ကိုတမားတိုင်းတမားတိုင်းမှာအရေးချင်းတစ်ခုအနေနဲ့ရှိတဲ့ရှိတိုက်တဲ့နိုင်ငံခြားရေးအတွေ့အကြုံနိုင်ငံခြားရေးဝန်ကြီးရာတွေကိုပေးလိုက်တယ်ဟီလီကလင်တန်ကအမှနိုင်ငံခြားရေးရာလက်ထံတဲ့အခါမှာသူဟာကမ္ဘာအရရက်ကိုခီးပေါင်းများစွာသွားပြီးနိုင်ငံတကာ บางอย่างสาวตัวเขาเลยตัวก็แค่บางอย่างสาวเนี่ยอิสราเอลอาหรับเนี่ยอิสราเอลพยายามทำอะไรมาเลยเช่นไหนบุตรเจ้าชายเกเรที่มีดิสกิสมาเลยอิหร่านเนี่ยพัฒน์เต็มมีดิสกิสอะไรมาเลยวินโจซาเกเรตัวเนี่ยทุกสิ่งจะมาลงยังไงดิโมครีซีเนาะยาบุตรเจ้าชิลันสลามบุตรเจ้าไอ้จะมาตัวตากูบีบีดิโมครีซี
Hillary Clinton in a two jambe, Vermont Pine, Teludoma, Bernie Sanders, Chain, Messway, Lushagia, Bino. Inga Niga, now song Chubbine, Joe Yuka, where Yala Dreet Triple Gibby, Democrat Party, the Marak was a long people, Deja, get it, Rejongle. ไอ้นี่ญาโกนายีก็นิวยอร์กมาตู่อังเวคันเมกงูเปียวจาเกราผิดไปทั้งคนญาชิเซโกกูนิกาซาลูอเมริกันနိုင်ငံမှာအမျိုးသားသမ္မတ၄၄ဦးတို့ထမ်းဆောင်ခဲ့ခြင်းပြီးအခုတခါပြုတ်ပြီးတူသမ္မတဖြစ်လာဖို့နီးစပ်လာတဲ့အတွက်ကြောင့်တမိုင်းမှတ်တိုင်တဲ့ထူနိုင်ခဲ့ပြီဖြစ်တယ်လို့ဟီလရီကလင်တန်ကသူ့ရဲ့အังเวคันเมกงูမှာစချီပြောခဲ့ပါတယ်
The first time in our nation's history that a woman will be a major... Jongan Sulu, Nina, Kangere, Music Bong Yaswaga, Mutmine, Mutarue, Joba, Mujang, Pibari, Lure, Mrs. Clinton, Ya, Due, Begoma, Pioja, Gibari. Dabi, a coolu, Duline, the Mike Matai, Denine Day, Jongan Huhale, Guelum Levi Pide, Dumigin, Dorothy Howell, Rotham Ye, Dontin Soma Mujang, Pide, Lu, Duga, Begoma, Taupia, Gibari.
I learned this a long time ago from the biggest influence in my life, my mother. She was my rock from the day I was born.
Dilo sita ku chima bua ma ngenge gre ga chima mi ge nga ton tin so ma ge ra chang ya ge ra ba. Tu ha chima ye bua ma chima we gre ga sa lu tu kwe lo ne ni thi a mye yat di pe ge ra phit ba de. Chima mi ge nga nge sin ga su pi chin khan ge ya de. သူများမတရားနှိမ်ချဆက်ဆံခြင်းခံခဲ့ရတယ်။ဒါပေမဲ့လေသူကနာကြီးတဲ့စိတ်ဘဝကိုအရှုံးပေးတဲ့စိတ်မရှိခဲ့ပါဘူး။ဘဝမှာသူများကြွတွေ့တဲ့ပိုးပေးရမယ်ဆိုတာကိုကျမမိငါယုံကြည်ခဲ့တာဖြစ်ပါတယ်လို့မစ္စစ်ကလင်တန်ကပြောသွားတာဖြစ်ပါတယ်။ဒါပြင်ခုလိုပထမဦးဆုံးအမျိုးသမီးသမရဖြစ်လာဖို့အခြေအနေနိစ္စလာတဲ့နှစ်ပတ်သက်လို့မျက်မှောက်မှာဖန်မြင်တဲ့ချက်တွေရှိနေပေမဲ့လို့လေ
There are still ceilings to break for women and men, for all of us, but don't let anyone tell you that great things can't happen in America.
မဖြစ်နိုင်ဘူးလို့ဘယ်သူကမှလာပြီးပြောတာကိုမခံပါနဲ့အတားစီးတွေကိုကြော်လွှမ်းနိုင်မယ်တန်းတူညီမျှမှုဟာအဆုံးမှအနိုင်ရရှိမှာပါကျမတို့နိုင်ငံရဲ့သမိုင်းဟာတခါတရံတိုးတက်မှုနှေးကွေးပေးမယ်လို့လေမျိုးဆက်ပေါင်းများစွာအမေရိကန်နိုင်ငံသားတွေရဲ့မလျှော့တဲ့စွဲလုံးလာကြောင့်ခုဆိုကျမတို့ဟာသမိုင်းဆာမျက်နှာတည့်ရေးနိုင်ခဲ့ပါပြီလို့ Mrs. Clinton
ကိုလိုဟီလရီကလင်တန်ပြောကြားခဲ့တဲ့သူ့ရဲ့အံဝက်ခံမေဂွန်နဲ့ပတ်သက်လို့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။တမိုင်းတူသေးသည့်ဒေါ်ဖြူဖြူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။သူ့တယောက်တကူသူပြောတာမဟုတ်သူအမေရိကန်နိုင်ငံမှာရှိတဲ့เนาะတာမောင်မျိုးစာမင်းကလေးတွေเนาะဒဲမှာเนาะချင်းနယ်ကိုတနေ့သမရဖြစ်ချင်းနေဆိုရင
ော်နိုင်နေဆိုတာကို तू ကတရကပြလိုက်ပါတယ်ဆို तू ကထုတ်ပေါ်ပြောတယ်နော်နောက်တစ်ခုကကျမဘာသဘောကျလဲဆိုရင် तू ကမိခင်ကို तू အမြဲတမ်း तू ဦးစားပေးကြည့်တယ်သူ့မိခင်ကသူ့ပြစ်ခံရတဲ့ no abandoned child ပေါ့နော်ဖြစ်ပြီမဲ့လေနော်ဆင်းရဲတဲ့ဘဝမှာနေခဲ့ပြီမဲ့သူ့အမိအားဒီပညာရေးကိုရအောင်လုပ်ပြီးတော့ကိုကိုကိုတိုးတက်ကြီးပွားအောင်လုပ်ခဲ့တယ်အဲ့ဒါကြောင့်သူ့တမီးလေးကိုလည်းဘာပြောခဲ့လဲဆိုဟီလီဂျင်တင်ကိုလည်းဘဝမှာနော်ကိုဟာအောင်မြင်မှုပန်းတိုင်ကိုစူးစမ်းပြီးလှမ်းတက်တဲ့အခါမှာတခါတလေကြရင်လည်းအမှတ်မတင်ပဲနဲ့ပြုတ်ကြရင်ပြုတ်ကြမှာပဲစူးစမ်းစူးစမ်းရင်အမှတ်မတင်ပဲပြုတ်ကြပြီမဲ့အဲ့ဒါကိုစိတ်အားငယ်နဲ့နော်ပြန်ပြီးတော့အဲ့ကိုလိုချင်းတဲ့လမ်းကိုတလမ်းပြီးတလမ်းမပြုတ်ကြအောင်ထိတ်ဆုံးရအောင်လှုပ်လို့ရတယ်ဆိုသူ့အမေကပြောတာပေါ့အဲ့ဒါပေါ့ကျွန်မအဲ့ဒါလေးသဘောကျတယ် You can bend but never break me
cause it only serves to make me ဒေါ်လာလာဒါစီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုခုလိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်
ဒါမဲ့ဒီဇင်ဘာလတရနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်လဲစသဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
စနေညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါစေရှင်။အခုသုတဆုံလေးအမေရိကန်တခွင်ကိုနားဆင်ကြရပါမယ်။အမေရိကန်သမ္မတလောင်းရွေးကောက်ပွဲတွေအတွင်းလူနည်းစုဝင်တွေဟာသမ္မတကိုယ်စားလှယ်လောင်းတဦးကိုဘယ်လိုရွေးချယ်မှာလဲ။ဘာကြောင့်ရွေးချယ်တာလဲဆိုတဲ့အကြောင်းကိုအောင်အောင်နဲ့အတူမဆုမွန်ကကူညီပါဝင်အားဖြည့်ထားပါရရှင်။
အမေရိကန်ပြည်ထောင်စုမှာဒီနှစ်ကုန်ပန်းကြိုင်ကျင်းပဖို့ရှိနေတဲ့သမရရွေးကောက်ပွဲမှာမဲပေးဖို့တက်တက်ကြွကြွလှုပ်ရှားနေကြသူတွေတယ်။အမေရိကမှာဆိုရင်ဒီလူနည်းစုဝင်တွေဖြစ်တဲ့အာရှနေဝါတွေနောက်ဒီတောင်အမေရိကနေဝါတွေလည်းပါဝင်ကြတယ်မဆုမွန်ရဲ့
ဟုတ်တာပေါ့ကိုအောင်ရဲ့ Republican Party ထက် Democrat Party ကိုထောက်ခံတဲ့သူအာရှနယ်ဘွားအမေရိကန်ဥယေကသုံးစပုံများတယ်လို့အာရှအမေရိကန်အဖွဲ့သုံးဘွဲကနေကြောက်ယူရရှိတဲ့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်အဲ့ဒီလူတွေကသမရအဖြစ်ဝင်ရောက်အရွေးခံဖို့ကြိုးစားနေကြတယ် Republican Party က Donald Trump ထက်စားလို့ရှိရင် Democratic Party က Hillary Clinton ကိုပို့ပြီးတော့မှထောက်ခံကြတယ်ရှင်
အိုင်မဲလေဗျာအမေရိကဆိုတာလူစုံတာဟိုဆိုတော့ဒီတရုတ်နယ်ပါအမေရိကန်အဖွဲ့တစ်ဖွဲ့ရတော့သူများတွေတဲ့ထူးပြီးတော့ဗျာဒီဂရေဂျယ်တထေးကြီးထရမ့်ကိုထောက်ခံကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ဒီအနဟိုင်းမြို့ကလူမှုစုဝေးဘက်ကိုတက်ရောက်လာတဲ့ဒီတောင်းနဲ့ချီတဲ့လူတွေကြားထဲမှာအင်ဂျင်မီလုပ်ငန်းရှင်ဒေါ်နယ်ထရမ့်ကိုထောက်ခံကြတဲ့အထက်ဒီတရုတ်နယ်ပါအမေရိကန်တွေကိုတော့အိမ်မှာထင်းထင်းရှားရှားတွေ့ရမှာပါသူတို့တွေကလည်းပဲဒီတောင်းနဲ့ချီတဲ့လူအုပ်ကြားထဲမှာထူးထူးခြားခြားဖြစ်နေတာကြောင့်သူတို့တွေနဲ့တွဲပြီးတော့ selfie ဓာတ်ပုံရိုက်တဲ့သူတွေတော့မနှဲပဲဗ
ျဟုတ်တယ်ရှင့် Los Angeles မှာနေထိုင်တဲ့ TMM ကလည်းဂရေကျွဲတထည်ကြီး Trump မိကွန်းပြောနေတဲ့ပုံကို internet မှာတွေ့ခဲ့ရပြီးတဲ့နောက်မှာပဲပြက်ပြက်သားသားပြောတတ်တဲ့သူတယောက်ဖြစ်နေသူသဘောကျသွားတာပါအဲ့ဒီနောက်မှာ Trump ကိုထောက်ခံတဲ့တရုတ်နယ်ဘွားအမေရိကန်များဆိုတဲ့အဖွဲ့ကိုဖွဲ့လိုက်ပြီးတော့လူမှုကွန်ရက် WeChat ကိုအသုံးပြုပြီးစီးယုံလုံတော်မှုတွေလည်းလုပ်နေပါတယ်အခုခါမှာတော့အမေရိကန်တလွာထရမ့်ကိုထောက်ခံတဲ့သူတရုတ်အမေရိကန်ဥယေက2000လောက်တောင်ရှိနေပြီတဲ့ကိုအောင်ရဲ့
我们从他只有 1% 的时候就支持
他အမေရိကန်မှာသူ့ကိုထောက်ခံသူ100,000+လောက်ပဲရှိနေတဲ့အချိန်ကစလို့ Republican Party သမ္မတလောင်းဖြစ်လာမယ့်အခုချိန်အထိကျွန်တော်တို့ဟာသူ့နောက်မှာရှိပါတယ်သူသမ္မတဖြစ်လာလိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်လို့ထရမ့်ကိုထောက်ခံတဲ့ TN1 ကပြောသွားတာပါထရမ့်မှာထင်တယ်လို့ပြောတဲ့သူနိုင်ငံရေးရည်တည်ချက်မမှန်ဘူးလို့တချို့ကယူဆနေကြပေမဲ့ Trump အတွက်တရုတ်နယ်ပါအမေရိကန်များအဖွဲ့ဝင် Nancy Jian တို့လူတွေကတော့ဒါတွေကအရေးမကြီးဘူးလို့ဆိုရဲဗျ
我觉得这个可以理解，就像家长似的，常常我的父亲也会这种。
သူဘာကြောင့်ဒီလိုပြောတယ်ဆိုတာကိုကျွန်မနားလည်နိုင်ပါတယ်။ဒါကမိဘတယောက်လို့ပြောတာပါ။သူ့စကားကိုနားမထောင်တဲ့အခါကျမတို့အဖေကဒီလိုပြောလို့ရှိတယ်။ကျမတို့အဖေကစူလဲစူပါတယ်။ဒါကသိပ်ပြဿနာကြီးတော့မဟုတ်ပါဘူး။အဓိကအချက်ကတော့သူတိုင်းပြည်ကိုဘလို့အုပ်ချုပ်မလဲဆိုတာနဲ့စီးပွားရေးမှာစွန့်ဦးတီထွင်လို့တဲ့စိတ်တက်ပါသူဟာအင်မတန်ကိုမာတဲ့သူပါရှင်
ထရမ့်ရဲ့ဒီခက်ပြက်ပြက်ရည်တည်ချက်မှာတော့တရုတ်နိုင်ငံဟာသူ့ရဲ့ငွေကြေးတန်ဖိုးကိုလိုသလိုကစားနေတဲ့နိုင်ငံအဖြစ်ဝေဖန်ပါတယ်ဒါဟာလည်းပြဿနာမဟုတ်ဘူးလို့ထရမ့်အတွက်တရုတ်နယ်ပါအမေရိကန်အဖွဲ့ဝင်ထီယန်ဝမ်ကပြောပါတယ်တရုတ်လူမျိုးတွေရဲ့စံတန်ဖိုးထားမှုတွေနဲ့ကန့်ညီတဲ့အတွက်ထရမ့်နဲ့ဒီ Republican Party ကိုထောက်ခံတယ်လို့အဖွဲ့ဝင်နောက်တစ်ဦးဖြစ်တဲ့ Vivian Chan ကတော့အခုလိုပြောပါတယ်ဗျ
大麻合法化，还有同性恋合法。
谁叫过第一问东帅官表达，零度邋遢大个官表达，啥来给啥一点包嘛？怎么都没在乎？三姐妈嘞，美利加我拉来看嘛，怎么都对业绩中啊哪个吧？拉下来招人啊嘞 ，democracy 是比较落落的，困难的嘞，是了哇？第一呢是比较短的没收益，路人啊谁叫收的没收益？克里的嘞，蓝马我要，零度送麦都得撇拉比，啊高龙我龙东啊撇够嘛嘞没？
အာရှနယ်ဝအမေရိကန်နေနဲ့ဒီတရုတ်နယ်ဝအမေရိကန်နေကြမှာဒီလူတွေရာလူနည်းစုဖြစ်နေပေမဲ့လေသမရဘရိတ်ဥဘာမာရဲ့ဒီရှင်းနှစ်ကြာသမရသက်တမ်းကုံဆုံးတဲ့အချိန်မှာတာဝန်ယူမဲ့နောက်ထပ်သမရတဦးရွေးချယ်တဲ့အခါမှာတော့ဒီဒေါ်နယ်ထရမ့်လိုလူမျိုးကသာတိုင်းပြည်အတွက်အသင့်တော်ဆုံးဖြစ်မယ်လို့လေအဲ့လူတွေကအခိုင်အမာယုံကြည်နေကြတယ်ဗျနောက်ဒီထရမ့်ကိုထောက်ခံတဲ့ရွှေပြောင်းအခြေချနေထိုင်သူတဦးဖြစ်တဲ့ဗစ်နူဗီလာတာရာဆန်ကတော့
Well, I think the things that he says are offensive are things that need to be said, though.
သူပြောတာတွေကိုမခံနိုင်ကြဘူးဆိုပေမဲ့လည်းဒါတွေကပြောဖို့လည်းလိုနေတဲ့ကိစ္စတွေလို့ထင်ပါတယ်။အစုံမရောအမေရိကန်ဟာဘေးကင်းလုံခြုံပြီးခိုင်မာတောင်တင်းဖို့နဲ့နောက်တစ်ကြိမ်ဩဇာအရှိန်အဝါပြန်ကြီးထွားလာဖို့ကပဲအရေးကြီးပါတယ်လို့ Vishnu ကပြောသွားတာပါ။ Trump ကိုထောက်ခံသူနောက်ထပ်တဦးဖြစ်တဲ့ Peter Pan ကတော့အပြောင်းလဲတွေကိုမျှော်လင့်နေတာပါတဲ
့။ Our presidents have been movie stars.
သမရတွေတပုံကြီးရှိခဲ့ပူးပါတယ်ရုပ်ရှင်မင်းသားဗိုလ်ချုပ်ကြီးတွေသမရဖြစ်လာတယ်စစ်တပ်တွေကလူတွေအုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေအကုန်သမရဖြစ်ဖူးပေမဲ့ graduate တထင်းကသမရမဖြစ်ဖူးသေးပါဘူးဆိုတော့အသက်ဆန်းတစ်ခုခုကိုတော့စမ်းကြည့်ခြင်းနဲ့လို့ဖမ်းကပြောသွားတာပါ
ဒါနဲ့ကိုအောင်ရေဒီလိုမျိုး trans ကိုထောက်ခံတဲ့သူတွေထဲမှာတောင်အမေရိကတိုက်နယ်ပွားတွေလည်းပါကြတယ်ရှင်အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Republican Party ဘက်ကအိမ်ချမ်းမြေလုပ်ငန်းရှင် Trump ကိုထောက်ခံကြပါတယ်။ Trump သာအပြောင်းအလဲကိုစောင့်ကြည့်ပေးနိုင်သူအဖြစ်လဲသူတို့ကရှုမြင်နေကြတာပါ
။ဟုတ်ပါတယ်ဗျာ။ဒါပေမဲ့လည်းတချို့လူမှုသဘောထားစစ်တမ်းတွေမှာတော့ Mexico နယ်စပ်နဲ့ထိနေတဲ့ဒီ American ပြည်အောင်စုတောင်ပိုင်းမှာတတိုင်းကာယံပြင်းမဲ့လို့ကြွေးကြော်နေတဲ့ Republican သမ္မတလောင်း Donald Trump ရဲ့ပြောဆိုမှုအပေါ်ကိုမကြိုက်ကြသူတွေလည်းရှိပါတယ်။သူတို့တွေကတော့အကူအညီလိုအပ်နေသူတွေကိုအကူအညီပေးတော့မှာဖြစ်တယ်လို့ကြေညာပေးထားတဲ့ Democratic Party ကဒီ Bernie Sanders ကိုသဘောကျကြတယ်လို့တချို့တွေကြတော့လည်းပဲဒီနိုင်ငံကြီးဝန်ကြီးဟောင်း Hillary Clinton ကိုပို့ပြီးတော့ကြိုက်နေတက်ကြပါတယ်လာမယ့်ရွေးကောက်ပွဲမှာမဲပေးမယ်မြန်မာလူမျိုးတဦးဖြစ်သူကိုဝင်နိုင်ကတော့ Democrat Party ကိုမဲပေးမယ်လို့ဆိုပါတယ
်ကျွန်တော်2012တော့ကတော့ Obama ကိုမဲပေးခဲ့တယ်ဒါကတော့သူ့ကလူပုဂ္ဂိုလ်ကိုပို့ပြီးတော့သူ့ personality ကိုပို့သဘောကျပြီးပေးတယ်ဒီနေ့ကျတော့ဒီဘက်ပါတီကတွားနေတဲ့ဒီလူမှုဖွံ့ဖြိုးရေးစနစ်တို့ကဆိုလို့ရှိရင်ဒီဘာနီစန္ဒာဆိုလို့ရှိရင်အစိုးရကောလိပ်ရှင်အားလုံးကဟိုကျူရှင်လာက free နဲ့ကျောင်းတက်ခွင့်ရမယ်ဆိုကျမရဲ့အာမခံအနေနဲ့ပတ်သက်လို့ရှိရင်ဟိုစီးရဲသားတွေတလုံးတစ်စားရဲ့အတွက်ကျမရဲ့အာမခံကိုဟိုဈေးပေါ်ပေါ်နဲ့ဝယ်လို့ရနိုင်တဲ့အစီအစဉ်မျိုးရေးရှိမယ်ဒီမူဝါဒတွေနောက်တစ်ခုအမျိုးသမီးတွေကိုဝန်ဆောင်ပြီးတော့အလောက်ကလာတဲ့အချိန်မျိုးမှာဒီလောက်ရှင်ကနေပတ်စံပေးရမယ်ဆိုတဲ့မူဝါဒမျိုးတွေဆိုတော့အဲဒီလိုမျိုးသူတို့ရဲ့ပါတီ policy မူဝါဒကိုသဘောကျလို့ဒီမိုကရက်ပါတီကိုမဲပေးမှာပ
ါမဆုမူရင်ဒါတွေကတော့မဲဆန္ဒရှင်တွေကသူတို့ဘသူကိုထောက်ခံတယ်လဲဆိုတာကိုပြောသွားတာပါဒါပေမဲ့လည်းဒီ American သမ္မတလောင်းအတွက်ရှင်ပြန်ရမှာမဲဆန္ဒရှင်တွေရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့မဲဆွယ်စည်းရုံးပေးနေသူတွေဒီစေတနာဝန်ထမ်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်စီယုံရေးလုပ်ငန်းတွေကိုနောက်ကွယ်ကအကူအညီပေးနေတဲ့သူတွေဟာကိုယ်တိုင်လဲစိတ်လှုပ်ရှားတက်ကြွနေသူတွေဖြစ်တာကြောင့်ရွေးကောက်ပွဲကာလရောက်ရင်လဲတက်တက်ကြွကြွနဲ့မဲပေးကြမှာပါ
ဒီမိုကရက်တစ်ပါတီဘက်ကဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့ Hillary Clinton ရဲ့စီယုံရေးလုပ်ငန်းစဉ်တွေမှာဆိုရင်စေတနာဝန်ထမ်းတဦးကတယ်လီဖုန်းနဲ့ရောနောက်အိမ်တွေကိုပါလိုက်ပြီးတော့အင်္ဂလိပ်၊ကိုရီးယား၊စပိန်ဘာသာစကားတွေနဲ့မဲပေးဖို့လိုက်လံနှိုးဆော်ကြရပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံခြားရေးဝန်ကြီးဟောင်း Clinton အတွက်စီယုံနေကြတဲ့လှုပ်ရှားမှုတွေနဲ့မိုင်းအနည်းငယ်လောက်ပဲဝေးတဲ့နေရာမှာလဲသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Vermont ပြည်နယ်ရဲ့အထက်လွှတ်တော်အမတ် Bernie Sanders အတွက်မဲဆွဲစီယုံပေးနေတဲ့ Jeremy White ကတော့
ဖုန်းနဲ့ရောဒီအိမ်နံရရောက်လိုက်လံစီယုံတဲ့အပြင်ရမုံငွေအတွက် T-shirt တွေလည်းရောင်းပါတယ်။မဲဆွယ်ပွဲတွေမှာစီယုံလှရှားသူတွေအနေနဲ့သူတို့ကိုထောက်ခံပေးမယ်လူတွေကွဲပြားကောင်းကွဲပြားနေနိုင်ပေမဲ့မဲတပြားရဲ့တန်မှုဟာအရေးကြီးတယ်ဆိုတာကိုတော့တညီတညွတ်ထဲလက်ခံထားကြပါရစေဗျာ
ခုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးနားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ဒီတစ်ပတ်အစီအစဉ်မှာလူနေဖို့အတွက်မသင့်တော်တဲ့အန္တရာယ်ရှိတဲ့နေရာတွေအကြောင်းသိပ္ပံနည်းကြပြောပြပေးမယ်သူကတော့စင်ကာပူနိုင်ငံကဘီအန်ဒီရဲ့ကင်းရှင်းဆိုင်ရာအရာရှိဦးဝင်းနေပါလူတက်တချောင်းဆုံးပါနိုင်တဲ့အထိအန်ဒီရဲ့ပေးနိုင်တဲ့နေရာတွေကို confined space လို့ခေါ်ပါတယ်ဒီနေရာတွေကဘလူနေရာမျိုးတွေပါလဲ
ရေတွင်းတို့အင်နာတွင်းတို့လူမနေတဲ့ရောက်ခန်းတို့တော့လိုင်ကူတို့စတာတွေကို confined space လို့ခေါ်ပါတယ်ခင်ဗျာconfined space ဆိုတာက not fit for occupancy လူနေဖို့လို့မတင်တော်တဲ့နေရာအလုပ်လုပ်ဖို့လို့မတင်တော်တဲ့နေရာတွေကို confined space လို့ခေါ်ပါတယ် confined space ရဲ့အဓိကပြဿနာတွေထဲမှာဟိုက oxygen နည်းတဲ့ဟာပေါ့အဲနည်းတဲ့ဟာအဓိကပြဿနာပါအဲ့တော့ confined space တဲ့ဝင်လို့ရှိရင်ဒီတိုင်းရမ်းပြီးတော့ဝင်လို့ရှိရင်လူသေးတဲ့အထိဖြစ်တတ်ပါတယ်အလုံးမတန်အနေနဲ့များပါတယ်ခင်ဗျာ
ဒီလိုနေရာမျိုးတွေကိုဘာကြောင့်လူတွေသွားမိတာပါလဲ
ပြီးခဲ့တဲ့နှစ်တုန်းက capacitors မှာ demo အရေးကြီးလို့ထွက်မလို့လုံနေတော့ demo tech နဲ့ကိုဝင်ပြီးဆင်းပြီးစစ်ထားမှာအမှတယောက်တည်တယ်တယောက်ကဒီကနေ့ဖြစ်ပြီးတော့သူဒေတော့မသေးဘူးပေါ့နော်ပြန်ပြီးတော့ကောင်းလာပေါ့ဆင်းုံရောက်သွားတဲ့အခါကျတော့ဘမိုင်းမှာလည်းပဲပြီးခဲ့တဲ့နှစ်တည်းတော့အညာဘက်မှာအဲ inner ring ဆင်းပြီးတော့ဆင်းနေလူ9ယောက်တခါတည်တယ်နော်မိထီလာဘက်မှာလည်း inner ring ဆင်းပြီးဆင်းနေသားဖတ်3ယောက်တည်တယ်တိတ်မကြသေးခင်ကရခိုင်ဘက်မှာရေရင်းဟောင်းနဲ့ကိုဆင်းပြီးဆင်းနေလူ9ယောက်တည်တာဖြစ်တယ်နော်ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲခူးဘက်မှာအဲ့လိုပဲရေရင်းနဲ့ဆင်းဆင်းနေသားမိသားဖတ်2ယောက်လောက်တော့လုံးမတည်တည်တဲ့ကိစ္စမျိုးတွေတွေ့တယ်ပေါ့နော်အဓိကကတော့နော်ကဘက်ဖက်စ်မှာတည်သွားတဲ့ခါကျတော့သူတို့ကတင်းမောအရေးကြီးနေခါကျတော့ဒီခွင့်ပြုမိတ်နေယူမယ်နော်လိုအပ်တဲ့အစီအမံတွေဘာတွေလုပ်မယ်ဆိုလို့ရှိရင်တက်ပြီးကြားတဲ့ခါကျတော့သူတို့ကအဲ့ဒီဟာကိုမစောင့်ညံမနဲ့ဒီစီကံကိုဖောက်ပြစ်ပြီးတော့ဝင်ပြီးလုပ်တဲ့ခါကျတော့တည်တာပေါ့နော်ဘဝမှာကျတော့ဒီလိုလိုအပ်ကောင်းမှမဘလူးမမတည်ဘူးဘလူးမမတည်တဲ့ခါကျတော့ရမ်းပြီးတော့ဆင်းလုပ်တယ်ဆင်းလုပ်ပြီးတော့အဲ့လိုတည်တယ်ဆိုတော့ဖြစ်တာပေါ့စကူမှာတော့စီမစီကံဥပဒေတွေရှိတယ်လိုအပ်မယ်ဘလူးလိုအပ်မလဲဆိုလို့အတိအကျသတ်မှတ်ထားတဲ့ဟာတွေရှိတယ်အဲ့ဒါကိုမလိုက်နာလို့တည်တာ
ဒီနေရာမျိုးကဘာကြောင့်အန္တရာယ်ရှိတာပါလဲ
confined space တဲ့မှာရှိတဲ့အဓိကအန္တရာယ်ကတော့ atmospheric hazard လို့ခေါ်ပါတယ်အဲ့ဒါတော့လေလူနဲ့ပတ်သက်နေဟောလေလူထဲမှာပထမတစ်ခုက oxygen နည်းတဲ့အန္တရာယ်နောက်တစ်ခုက oxygen များတဲ့အန္တရာယ်နောက်တစ်ခုကအဆိတ်ငွေ့တွေရှိနေအန္တရာယ်နောက်ပြီးတော့မီးလောင်တဲ့အန္တရာယ်နောက်ပောက်ကွဲစေတတ်တဲ့ဓာတ်ငွေရှိနေအန္တရာယ်ပေါ့အဲ့ဒီအရာက atmospheric hazard ပါတခြား physical hazard တို့chemical hazard တို့ mechanical hazard တို့အများကြီးရှိပါဒါပေမဲ့အဓိကပြရတဲ့အကြောင်းကတော့ atmospheric hazard ပါအ
သက်ရှူဖို့အတွက်လိုအပ်တဲ့သန့်စင်တဲ့လေပမာဏကိုညှော်ပါစေတဲ့ညဉ့်ညမ်းစေတဲ့အချက်တွေကိုကြည့်အောင်ပါအ
ောက်ဆီဂျင်ညှော်နေတဲ့ကိစ္စကဘာကြောင့်လဲဆိုလို့ရှိရင်ဒီအဆောက်အဟောင်းတို့အဲ့လိုရေရင်းပြတ်တို့အင်နာဂျင်တို့ထဲမှာကမကောင်းတဲ့အငြိအကျေးတွေရှိတယ်ရှိတဲ့အခါကျတော့အဲ့ဒါတွေကိုဘက်တီးရီးယားတွေစားတယ်စားတဲ့အခါကျတော့သူတို့အငြိအကျေးတွေထုတ်လိုက်တဲ့အခါကျတော့အဲ့ဒါတွေဓာတ်ငွေတွေထွက်လာအောင်အဲ့အငွေတွေကအောက်ဆီဂျင်နေရာမှာအစားယူလိုက်တဲ့အခါကျတော့အောက်ဆီဂျင်ယွန်းနေတာဖြစ်လာအောင်အဲ့ဒီအခါကျတော့လေလူထဲမှာရှိရမယ့်အောက်ဆီဂျင်ကပုံမှန်အားဖြင့်21ရာခိုင်နှုန်းပေါ့ 20.9% ရှိပါတယ်တကယ်၍အဲ့ဒီအောက်ဆီဂျင်ကတဖြည်းဖြည်းနဲ့နည်းသွားတဲ့အခါ 90.5 အောက်ကိုရောက်သွားတဲ့အခါအသက်အန္တရာယ်ဖြစ်တဲ့အထိကိုအနေနဲ့များပါတယ်တော်တရှိနေလာတဲ့ခါမှာ18000ကျော်ရောက်တဲ့ခါကျတော့ခေါင်းတွေမူးလာတယ်အသက်ရှူကကြက်လာတယ်။နောက်အောက်ဆီဂျင်ဆရာကန်တော့ရောက်လာတဲ့ခါမှာနှာခမ်းတွေပြာလာမယ်တော်တော်ကြီးအသက်ရှူရအဆင်မပြေဖြစ်လာမယ်။နောက်ချောကန်တော့ရောက်တဲ့ခါမှာမူးမိသွားတဲ့အထိနောက်ဆုံးအသက်ဆီတဲ့တည်းအသက်တည်တဲ့တည်းအထိဖြစ်သွားပါတယ်။အောက်ဆီဂျင်ညာတဲ့ကြေကနာကတော့တုံတုံဖြစ်ခဲ့ပါတယ်။အဲ့ဒါကတော့ဟိုနဲ့ gas နဲ့လှုပ်လှုပ်တဲ့နေရာမှာအောက်ဆီဂျင်အိုးကနေပြီးတော့ gas တွေထွက်လာပြီးတော့အောက်ဆီဂျင်ပို့ဦးတော့များတဲ့အနေနဲ့ပေါ့နော်။အဲ့တော့အောက်ဆီဂျင်များလို့ရှိရင်လည်းအောက်ဆီဂျင်က 23.5% နဲ့ကျော်လို့ရှိရင်ရောင်းထုတ်တွေကအလွန်မိလောင်လွှဲပါတယ်။အဲ့ဒါဒုတိယကြေကနာပေါ့။အခုဘဝမှာဖြစ်နေတဲ့ကြေကနာကတော့အောက်ဆီဂျင်ယုံနေတဲ့ကြေကနာပါ။ခုနပြောတဲ့အင်နာဂျင်နဲ့ကိုဆင်းပြီးတော့တည်တဲ့ဟာကဘာလို့လဲဆိုတော့အင်နာဂျင်နဲ့မှာကမဆင်းနေပင်ပုတ်တွေပြည့်နေတဲ့ခါကျတော့အဲ့ဒီကနေပြီးတော့မီသိန်းတောင်းဝင်တွေဖြစ်သွားတယ်။မီသိန်းတောင်းဝင်ကနေရာယူလာတဲ့ခါကျတော့အောက်ဆီဂျင်ကတခြားကိုရောက်သွားတာပေါ့နော်။အဲ့တော့အဲ့ဒီနေရာမှာမီသိန်းတောင်းဝင်တွေနဲ့ပြည့်နေတယ်အောက်ဆီဂျင်မရှိဘူးဆိုတော့အထက်ကိုဆင်းသွားတဲ့လူကအောက်ဆီဂျင်မရဘဲနဲ့တည်တာပါ
။ဒီအန္တရာယ်တွေကိုဘယ်လိုကာကွယ်နိုင်ပါသလဲ
။မတုံးတာကြားတဲ့ရေပင်ပြက်တို့နောက်အင်နာဂျင်တို့လည်းဆင်းတော့မယ်ဆိုလို့ရှိရင်ပထမလေကောင်းလေတန်းရအောင်ရလို့ဖို့လိုပါတယ်။အကယ်၍လေကောင်းလေတန်းရအောင်မလုပ်နိုင်အောင်ဆိုရင်တော့မှအောက်ဆီဂျင်ဘလော့ရှိမှမရှိမှမသိနိုင်တဲ့အခါကျတော့အထက်ကိုဆင်းသတိဝေးနေရတဲ့ဆင်းမှုလိုပါတယ်။ကို ိုမှပစိုးလိုဟာမျိုးနဲ့တိုင်ပြီးတော့အပေါ်ဘက်ကသူနှစ်ယောက်သုံးယောက်လောက်ကလူတယောက်ထိုင်သာရင်ကျိုးနဲ့ချီပြီးတော့သူ့ကိုဆဲမိုင်းစောင့်နေမယ်ဟုတ်ကဲ့သူကမောလာမယ်အသက်ရှူကကြက်လာမယ်ဆိုလို့ရှိရင်အမြန်ဆွဲတင်လို့ရှိရင်ဘာမှမဖြစ်နိုင်ပါဘူးအဲ့လိုမသိတဲ့အခါကျတော့လူတွေအဲ့လိုအကောက်ွယ်မလုပ်ဘူးဒီတိုင်းဆင်းသွားတယ်ဆင်းပြီးတော့အထက်မှာလဲကျသွားတယ်ဆိုတော့နောက်တစ်ယောက်ကထပ်ပြီးတော့ဆင်းလိုက်တယ်ဘာဖြစ်လို့လဲဆိုတော့သူကထပ်ပြီးတော့လဲကျတယ်နောက်တစ်ယောက်ကထပ်ဆင်းတယ်ဆိုတော့အဲ့လိုနဲ့လူတွေအမြောင်နဲ့တရားပါအဓိကတော့ဘူးဒရာနဲ့တာပေါ့လေဒီလိုလို့အကောင်မသိတာပေါ့ကောင်းတာကတော့ဒီဟာတွေကအနည်းများတယ်ဆိုတော့သိအောင်လုပ်ဖို့လို့အသိပညာပေးဖို့ပါပဲနံပါတ်၁ကမြို့မှာပဲဖြစ်ဖြစ်တောမှာပဲဖြစ်ဖြစ်လူတွေအဲ့လိုမျိုးအသိပညာပြီးဟောပြောပြီးလုပ်မယ်ဒီလိုရေရင်းပြတ်တို့အင်နာချင်းတွေတို့နောက်ဆုံးပစ်ချင်းမြောင်လိုဟာမျိုးတောင်မှာအနည်းရှိပါတယ်အဲ့လိုကိုယ်တဲတို့သွားလို့ရှိရင်ရမ်းမသွားပဲနဲ့တတိပြရတဲ့သွားကြဖို့ပေါ့နော်နော်ကျွန်တော်ဒီမှာတိတ်မကြခင်ကလာတော်မှာတော့ command switch assessor ဆိုတာမျိုးကြီးဖြစ်လာနေပါလိမ့်မယ်။ command switch assessor အဲ့ဒီလိုရေရင်းပြတ်တူအင်နာဂျင်တို့တွေကိုဆင်းတော့မယ်ဆိုလို့ရှိရင်သူကအထက်မှာရှိတဲ့တောင်းကိုတိုင်းကြည့်တယ်။ကြည့်ပြီးအောက်ဆီဂျင်ညော့တယ်ဆိုလို့ရှိရင်အောက်ဆီဂျင်ညောင်းလို့လေမှုတ်သွင်းတဲ့ဆက်ပေါ့နော်ဘလိုဝါနဲ့ဗန်နနာကြီးချောင်းမှုတ်အောင်မယ်စာပြန်သူကတိုင်းတာတွက်ချက်ပြီးတော့အဲ့လိုချန်ပေးပါတယ်။ဘလိုဝါနဲ့မှုတ်သွင်းပြီးနိုင်ဝက်တန်တီတနားတန်တီကြတဲ့အခါမှာအောက်ဆီဂျင် level ကိုထပ်ပြီးတိုင်းကြည့်ပါတယ်။အဆူရင် level က 19.5 ထက်ပိုပြီးတော့များလာပြီဆိုလို့ရှိရင်အထက်ဝင်လို့ရပါတယ်ခင်ဗျာတကယ်လို့မှဒီလို compensate assessor မရနိုင်ဘူးဆိုလို့ရှိရင်တော့ဟို gas meter ကိုကိုယ့်အကူဝင်လို့ရပါတယ်ခင်ဗျာများသောအဖြစ်သုံးတာတော့ 4-in-1 gas meter ပါဒါမီလောင်စီတက်တဲ့တန်းဝင်ကိုတိုင်းတယ် oxygen တိုင်းတယ်နောက် hydrogen sulfide ကိုတိုင်းတယ် carbon monoxide ကိုတိုင်းတယ်ပေါ့နော်တန်းဝင်လေးမျိုးတိုင်းတဲ့ meter ပါအဲ့ဒါတော့တော်စီးကြီးပါတယ်နည်းဆုံးတော့တန်းဝင်လေးမျိုးမတိုင်းနိုင်တော့ oxygen တိုင်းတဲ့ meter တွေကတိတ်ပြီးဈေးမရှိတော့အဲ့ရပေါ်လေပေါ်တယ်နောက်တရတာလည်းလွယ်တယ်ပေါ့နော်အဲတရတလုံးမထားနိုင်ရင်တောင်မှအဲ့လိုဒဝင်မီတာရှိတဲ့ဟာကိုချင်ညာထားလိုက်ပြီးတော့လူတွေတကယ်လို့ဆင်းမယ်ဆိုလို့ရှိရင်သူ့ကိုလှမ်းခေါ်ဖို့အကြောင်းကြားပြီးတော့လာတိုင်းပြီးခိုင်းလို့ရနိုင်ပါလိမ့်မယ်အဲ့ဒါဆိုလို့ရှိရင်တော့ခုနပြောတဲ့ဒေပြောင်းနှုံးတွေကိုထွန်းထွန်းရှော့ချနိုင်လို့လည်းကျွန်တော်ထင်ပါတယ
်ဘီအန်ရဲ့ကင်းရှင်းရေးဆရာအရာရှိဦးဝင်းငင်းရဲ့သတိပေးချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေ့ညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုညပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါအောင်မယ်ရှင
်။တာလီဘန်စစ်သွေးကြွတွေကိုတိုက်နေတဲ့အာဖဂန်သက်သားတွေကိုအာဖဂန်ရောက်အမေရိကန်စစ်တပ်ကနေကြည်ကြဲပြန့်ပြန့်ကူညီပေးဖို့အမေရိကန်သမ္မတဘာရက်အိုဘားမားကအတည်ပြုပေးလိုက်ပါတယ်။ဒီအစီအစဉ်သစ်ကိုလာရီနဲ့ချီကြအောင်ဆွေးနွေးပြီးမှတာလီဘန်တွေကိုလိုအပ်ရင်လေကြောင်းကနေတိုးမြင့်တိုက်ခိုက်ဖို့ခွင့်ပြုပေးလိုက်တာပါ။အာဖဂန်သက်သားတွေနဲ့ပူးတွဲဆောင်ရွက်တဲ့အခါပိုးပြီးတော့လိုက်ထွေးညှိလိုက်လျောညှိထွေးဖြစ်အောင်အမေရိကန်တပ်တွေကိုကြည်ကြဲပြန့်ပြန့်လုကိုင်းခွင့်ပေးလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ထဲမှာအမေရိကန်တပ်ဖွဲ့တွေလက်တွေ့ဝင်တိုက်ဖို့တော့မပါပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတဘာရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နေတဲ့တရားဝင်အဆိုပြုလိုက်ပါပြီ။ Republican Party ဖက်ကသမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ကိုအနိုင်ရဖို့ပါတီရင်းညှို့ညွတ်ရေးတိဆောက်တဲ့အနေနဲ့ Miss Clinton ရဲ့ပါတီရင်းပြိုင်ဖက် Bernie Sanders နဲ့ကြာရပတေးနေ့ကတနအီကြားတွေ့ဆုံပြီးမှပဲအခုလိုအဆိုပြုပေးလိုက်တာပါ။စီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မြို့တမျိုးကိုလင်းနှစ်တွင်ပထမဆုံးချိန်အဖြစ်နိုင်ငံတကာကူညီရေးအဖွဲ့တွေကနေအစာအသောက်နဲ့လူမှုကူညီရေးပစ္စည်းတွေပေးပို့ခွင့်ပြုလိုက်ပါပြီ။စီးရီးယားနိုင်ငံတွင်တပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများထံကိုလူမှုကူညီရေးအဖွဲ့တွေတွားရောက်ခွင့်ကိုအစိုးရကခွင့်ပြုပေးလိုက်တာပါ။မြို့တော်ဒမတ်စကတ်အနောက်တောင်ဘက်ပိုင်းကဒရာယာမြို့ခံတွေအတွက်တလစာအစာအသောက်တွေနဲ့ဆေးဝါးတွေပေးပို့ဖို့စီးရီးယားလက်အရက်လာဂျန်နီအဖွဲ့နဲ့ကုလသမဂ္ဂကိုမနေ့ကြာတာပြင်းညကမှခွင့်ပြုပေးလိုက်တာဖြစ်ပါတယ်။ဒမတ်စကတ်မြို့က2012ခုနှစ်ကတည်းကတပုံတွေထိန်းချုပ်ထားကြတာဖြစ်ပါတယ်လူပေါင်း 2400 အတွက်တလစာလုံလောက်တဲ့အစားအသောက်တွေနဲ့ခမန်းကြီးလူပေါင်း 4000 အတွက်တလစာကျန်းမာရေးဆိုင်ရာပစ္စည်းတွေကိုပေးပို့သွားမယ်လို့ကုလသမဂ္ဂပြောခွင့်ရကတင်းတင်းထောက်တွေကိုပြောသွားပါတယ်ရှင
်2016ခုနှစ်ဇွန်လ10ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဆူလိုင်မန်တာရာဝါလီဖြစ်ပါတယ် VO American စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.